Welcome to the Voice of America in Burmese.
Washington Miro, VOA American, Tangani, Natangase, September Lanase, Tening Rene Manakin season, Rigo, Nemasano Dimana, Tangaigani Kunanaiti, Langamita Naseli Lizen, and I said it, Langamita Tia Gozerogani, Tongan Beni Babi, Tama Kinu Taba, Dimanakin, the Nenrigo, Kunyawi on it to Bobia Bibame. Sao Yadima, Yadi to Grip Sipwali Shiraja, the Yadi to Grinet, Yoga Lakana Sensen to be. ကူးစက်မှုတိတ်နေတဲ့လက်ရှိဖြစ်ပေါ်နေတဲ့ကိုဗစ် 19ရဲ့မှာမှအောင်ဒီနှစ်အတွက်ယာတီတုတ်ကွေးကာကွယ်ဆေးတွေထိုးကြဖို့ကျွမ်းမရဲ့အရာရှိတွေကသတိပေးနေကြပါတယ်။တခွဲစမ်းသပ်ကြည့်မှာယောဂါပိုးရှိမရှိသိနိုင်တဲ့ကိုဗစ် 2019年5月19日、ガニアラジャ、ティヨガの妙ぞろの人生やめ、てこ欠けめ2ヶ月ちゃう。ジョージワシントン大学が9歳ヨガ参加田中を地域ゲリーサイマンが描ばれ。かばたのはCOVID-19苦戦もは、3年前3等生状片にび、で、その後が多分2番死にびと、アメリカンジョンホプキンス大学が考慮した様ま褒められ。アメリカンニアマ、9歳と超短距離の仲間も、あ、3番目に出てる。 ဒုတိယဖြစ်တဲ့အိန္ဒိယကငါးတက်သမ3တန်းကျော်နဲ့တတိယဖြစ်နေတဲ့ဘရာဇီးက၄တန်းကျော်နေပါကူးစက်မှုရှိနေတာပါမြန်မာနိုင်ငံမှာတော့ကိုဗစ်
American တရားသူကြီးဂိန်းစ်ဘတ်ရဲ့နေရာမှာအစားထိုးခံရတဲ့သူအတွက်အငြင်းဆင်းတင်သွင်းဖို့သမ္မတအပြုကပြင်ဆင်နေပါတယ် တီးသူတွေအတွက်အရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်ပေးဖို့တာဝန်ရှိသူကိုအချိန်မဆိုင်မဲရွေးချယ်တင်မြှောက်ပေးရမှာဖြစ်ကြောင်းစနေနေ့မှာပဲသူ့
ဘယ်လာရုစ်သမ္မတအလက်ဇန်ဒားလူကာရှန်ကိုနှုတ်ထွက်ပေးဖို့အတွက်စနေနေ့ကမင်းစ်မြို့မှာချီတက်တောင်းဆိုတဲ့ဆန္ဒပြသူ2000လောက်ရှိခဲ့ပြီးရာနဲ့ချီတဲ့ဆန္ဒပြသူတွေကိုရဲကဖမ်းဆီးခဲ့ပါတယ်။ဩဂုတ်9ရက်ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာသူ့နိုင်ရတဲ့လူကာရှန်ကိုကြေညာခဲ့ခြင်းကစပြီးနိုင်ငံတွင်လူမှုဆန္ဒပြပေါ်တွင်လည်းမတူညီဖြစ်လာနေတာပါ။စနေနေ့လာရောက်ဆန္
ပြောပါတယ်။ဆန္ဒပြသူတွေကိုသမ္မတလူကာရှန်ကိုကချိန်မုန်းခဲ့တာအတွက်သူ့အစိုးရဘက်ဒဏ်ခတ်ရေးယူမှုအစ်တွေချမှတ်ဖို့ EU ဥရောပသမဂ္ဂကစဉ်းစားလာတာပါ။အတိုက်ခံခေါင်းဆောင်ဆာဗီယက်လာနာတရှန်နော့စကာယာဟာဥရောပသမဂ္ဂနိုင်ငံကြီးဝင်ကြီးတွေနဲ့မကြခင်တွေ့ဆုံမှုရှိရဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်ပိုင်းဘယ်လာရုစ်အစိုးရကစနေနေ့မှာဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။အမေရိကန်ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တို့ကြားတမိုင်းဝင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြီးခဲ့တဲ့သတင်းပတ်ထဲမှာစတင်နှိမ်ခဲ့တဲ့နောက်နှစ်ဖက်ကြားအာဏာခွဲဝေရေးဆိုင်ရာညှိနှိုင်းမှုတွေအတွက်ဆက်ပြီးဆွေးနွေးနေကြပါတယ်။တဲ့ညှိနှိုင်းရေးမှုတွေဟာကာတာနိုင်ငံဒိုဟာမြို့မှာစက်တင်ဘာ12ရက်နေ့ကစပြီးနေ့စဉ်တွေ့ဆုံဆွေးနွေးမှုတွေလုပ်နေကြတာဖြစ်ပြီးစနေနေ့ကတော့တပတ်တွင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးထုတ်ပြန်ခဲ့ပါတယ်။တာလီဘန်တွေဘက်က အာဖဂန်နစ္စတန်နိုင်ငံမှာ Islamic System of Governance လို့ခေါ်တဲ့ Islam အခြေပြုအစိုးရစနစ်ကိုထူထောင်စေခြင်းပြီးလက်ရှိအုပ်ချုပ်ရေးစနစ်ဟာ American တွေဝင်ရောက်သိမ်းပိုက်မှုကရတဲ့တရားမဝင်စနစ်ဖြစ်ကြောင်းရှုံချပြောဆိုပါတယ်။အာဖဂန်အစိုးရကတော့သူတို့ရဲ့စနစ်ဟာ Islam ပုံစံအပြည့်အဝရှိကြောင်းခုခံပြောဆိုပြီးစစ်တီးဆွေးနွေးရာမှာဒီကိစ္စအတွက်တာလီဘန်ညှိနှိုင်းရေးမှုတွေနဲ့အပေးယူလုံမှာမဟုတ်ကြောင်းပြောပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz ဘိုင်းလိုမီတာ40 kHz 98.3 MHz ဘိုင်းလိုမီတာ51 kHz 98.5 MHz နဲ့ဘိုင်းလိုမီတာ190 kHz 105.5 MHz တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းငွေတွေနေမနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာထောင်ချီတဲ့ဆန္ဒပြသူတွေကရဲတပ်ဖွဲ့ရဲ့တတိပေးချက်ကိုအာခံပြီးတမိုင်းဝင်စနန်းလွန်ရင်မြင်ကိုတင်ပတ်ရင်းစနေနေ့ကဆန္ဒပြခဲ့ကြတာပါဒါဟာထိုင်းမှာရွေးကောက်ပွဲအသစ်ကျင်းပပေးဖို့နဲ့ဘီရင်စနစ်ပြည်ပြင်ပြောင်းလဲဖို့ဆိုတဲ့ထိုင်းကြောင်းသားတွေဥဆောင်လှုပ်ရှားမှုကိုထောက်ခံဆန္ဒပြကြတာဖြစ်ပါတယ်နိုင်ငံရေးလှုပ်ရှားသူတွေလည်းပါဝင်ပူးပေါင်းတဲ့စနေနေ့ဆန္ဒပြပွဲကိုလူ9000လောက်တက်ရောက်ခဲ့တယ်လို့ခန့်မှန်းထားပြီးဘန်ကောက်မြို့တမိုင်းဝင်ရင်မြင်မှာနေရစတဲ့ဆန္ဒပြပွဲတွေလုပ်သွားမှာပါ။တနင်္ဂနွေဒီကနေ့မှာတော့ချီတက်ဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်ထားပါတယ်။ဆန္ဒပြကောင်းဆောင်တူဦးကတော့ဒီကနေ့ရောက်ရှိလာတဲ့လူတွေဟာဒီမိုကရေစီရရှိရေးကိုငြိမ်းချမ်းစွာတောင်းဆိုနေကြခြင်းသာဖြစ်တယ်လို့ပြောသွားပါတယ်။ထိုင်းနိုင်ငံမှာလူကြိုက်များတဲ့ Future Forward Party ကိုတရားရုံးတရုံးကဖျက်သိမ်းလိုက်ပြီးပါတီကောင်းဆောင်တွေကိုလည်းနိုင်ငံရေးလုပ်ပိုင်ခွင့်ပိတ်ပင်လိုက်တဲ့ February လကစလို့နိုင်ငံအနှံ့တက္ကသိုလ်ကျောင်းသားတွေဒီဆန္ဒပြပွဲတွေကိုဥဆောင်စတင်ခဲ့တာဖြစ်ပါတယ်။ဘန်ကောက်မြို့ကဒီဆန္ဒပြပွဲအတွက်ရဲတပ်ဖွဲ့ဝင်အင်အား8000လောက်ချထားပြီးဒံဗီစာတောက်ဆိုင်နဲ့လက်ဆောင်ပစ္စည်းအရောင်းဆိုင်တွေနဲ့စီကားခဲ့ပါတယ်။ထိုင်းနိုင်ငံမှာဘီယင်စနစ်ကိုစော်ကားဝေဖန်ရင်ထောင်ဒဏ်3နှစ်ကနေ15နှစ်ထိကြာခံရမယ်။ဥပဒေပြဋ္ဌာန်းချက်လည်းရှိပါတယ်ခင်ဗျာ။ထိုင်ဝမ်ရေလကြားရဲ့အကဲဆက်တဲ့ကလင်းမြင်းကိုဖျက်ပြီးတရုတ်နိုင်ငံလေးရင်အုပ်စုတစုစနေနေ့တုန်းကချင်းကပ်ဝင်လာတဲ့အတွက်ထိုင်ဝမ်ဂျက်တိုက်လေယာဉ်တွေအရေးပေါ်ပြန်တမ်းပြခဲ့ပြီးတရုတ်လေယာဉ်တွေပြန်ထွက်သွားဖို့တရုတ်အစိုးရကိုထိုင်ဝမ်ကတောင်းဆိုခဲ့ပါတယ်။မနေ့ကတည်းကဒဇင်းပိုတဲ့19ဇင်းပါတရုတ်လေယာဉ်အုပ်စုဟာထိုင်ဝမ်ရေလက်ကြားထက်ဝက်ကိုဖျက်ချော်ပြီးအနောက်တောင်ဘက်ကာကွယ်ရေးဆိုင်ရာတပ်မှတ်နေပြီတဲ့ကိုဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်ဟာသူတို့ပိုင်နယ်ဖြစ်တယ်ဆိုပြီးသူ့ရဲ့တိုက်လေယာဉ်တွေဘုံကျဲလေယာဉ်နဲ့18ရေငုပ်သင်္ဘောဖြတ်လေရင်တွေကိုဆေးလွတ်ခဲ့တာပါဒါပေမဲ့တရုတ်လေရင်တွေဟာထိုင်ဝမ်ကျွန်းကိုဖြတ်ကျော်ပြန်တန်းတာမျိုးတော့မရှိခဲ့ဘူးလို့ထိုင်ဝမ်ကာဝေးဤဌာနကဆိုပါတယ်တရုတ်လေရင်တွေချင်းကပ်လာတဲ့အခုလိုဖြစ်ရမျိုးဒီနေ့ထဲမှာမကြာခဏဖြစ်ခဲ့တာကြောင့်ထိုင်ဝမ်ကအချိန်ချင်းစောရကတက်ခဲ့ပြီးသူ့ရဲ့ F-16 တိုက်လေရင်တွေနဲ့ဂျားပြတ်ဟန်တာခဲ့ရပါတယ်တရုတ်နိုင်ငံကကုလသမဂ္ဂမှာပါဝင်ရတဲ့ငြိမ်းချမ်းရေးတပ်အတွက်ထိုင်ဝမ်ရေလက်ကြားနားမှာစီရေးလေးကျင့်မှုလုပ်ခဲ့တာပါလို့တရုတ်တို့ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောခဲ့ပြီးသူတို့အခေါ်အမေရိကန်နဲ့ထိုင်ဝမ်ပူးပေါင်းလည်လည်မှုတွေဆိုတာနဲ့ပတ်သက်လို့ရှုတ်ချခဲ့ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာနယူးဒေလီမြို့တော်အပါအဝင်နေရာအများအပြားကိုတိုက်ခိုက်ဖို့စီစဉ်နေတဲ့အယ်ခိုင်ဒါစစ်သွေးကြောင့်9ဦးကိုဖမ်းဆီးခဲ့တယ်လို့အိန္ဒိယမျိုးသားစုံစမ်းထောက်လှမ်းရေးအဖွဲ့ NIA ကစနေနေ့မှာကြေညာပါတယ်အဲ့ဒီတည်းက6ဦးကိုအိန္ဒိယနိုင်ငံအရှေ့ပိုင်းအနောက်ဘင်္ဂလားပြည်နယ်မှာဖမ်းမိခဲ့တာဖြစ်ပြီးကျန်တဲ့3ဦးကိုတော့တောင်ပိုင်းကေရလာပြည်နယ်မှာဖမ်းမိခဲ့တာဖြစ်တယ်လို့ NIA ကဆိုပါတယ်ဒီလူတွေဟာပါကစ္စတန်ကအားပေးနေတဲ့ Al-Qaeda အဖွဲ့နဲ့ပတ်သက်တယ်လို့လည်းပြောပါတယ်ပါကစ္စတန်နိုင်ငံသားရေးယုံကတော့ဒီဖြစ်ရပ်ပေါ်မှာချက်ချင်းတုံ့ပြန်ပြောကြားဖို့ငင်းဆန်ခဲ့ပါတယ်ပါကစ္စတန်နိုင်ငံဟာစစ်သွေးကြော်တွေကိုရုပ်ဝတ္ထုအရထောက်ခံအားပေးနေတယ်ဆိုတဲ့အချက်ကိုမကြာခဏငင်းဆန်လို့ရှိတာပါအိန္ဒိယဟာမွတ်စလင်အများစုနေထိုင်ရာကက်ရှမီးယားနယ်နဲ့ကျန်နေရာအနှံ့မှာစစ်သွေးကြွတွေကိုအရှိန်မြင့်တိုက်ခိုက်နေတာဖြစ်ပြီးမနှစ်တုန်းကဆိုရင်ကက်ရှမီးယားနယ်ကအယ်ခိုင်ဒါအဆက်အနွယ်စစ်သွေးကြွခေါင်းဆောင်တို့ကိုတုတ်တင်ခဲ့တဲ့အတွက်အဲ့ဒီဒေသမှာကန့်ကွက်ဆန္ဒပြမှုတွေပေါ်ခဲ့ပါတယ်စစ်သွေးကြွ9ဦးကိုရဲကထိန်းသိမ်းထားပြီးဆက်လက်စစ်ဆေးနိုင်ဖို့အတွက်ရုံးထုတ်သွားမယ်လို့ NIA ကပြောကြောင်းရိုက်တာသတင်းမှဖော်ပြပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံမှာလုပ်ငန်းတွေဆောင်ရွက်နေတဲ့တရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်ဘဏ္ဍာရေးဌာနကစီးပွားရေးအရဒဏ်ခတ်အရေးယူလိုက်ပါတယ်။အဲ့ဒီကုမ္ပဏီဟာဒေါ်လာ 3.8 ဘီလီယံတန်ဖိုးရှိတဲ့ဇင်ခံလောင်းကစားနဲ့အင်အားစီမံကိန်းအတွက်မြေယာတွေသိမ်းယူမှုမိသားစုတွေကိုမောင်းထုတ်ခဲ့တာတွေပြုလုပ်ခဲ့တဲ့အတွက်က အခုလိုဒဏ်ခတ်လိုက်တာလို့ဖော်ပြထားပါတယ်။တရုတ်ကုမ္ပဏီဖြစ်တဲ့ UDG ဟာဒါရာဆာကောပင်လယ်အပန်းဖြေစီမံကိန်းကိုတဘာဝအတိုင်းမပြောင်းမစီရှိနေသေးတဲ့ခိုးခွန်ဒေသမှာအကောင့်တွေပေါ်နေတာဖြစ်ပြီးနိုင်ငံတကာလေဆိပ်တစ်ခုနဲ့ဇင်ခံသင်္ဘောတွေစိုက်ကပ်နိုင်တဲ့စိတ်ကမ်းတစ်ခုကိုပါတိစောက်သွားမှာဖြစ်ပါတယ်။ဒီလေဆိပ်နဲ့စိတ်ကမ်းတွေကိုတရုတ်စစ်တပ်အတွက်အသုံးချလာနိုင်တယ်ဆိုပြီးယူဆခံရတာပါ။UDG ကုမ္ပဏီကတော့သူတို့ရဲ့လုပ်ငန်းဟာတရုတ်အစိုးရရဲ့ Belt and Road ဥက္ကဋ္ဌလမ်းမစီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့ဖော်ပြထားပြီးအမေရိကန်ဘဏ္ဍာရေးဌာနရဲ့စွပ်စွဲချက်ဟာတကယ်လက်ရှိအခြေအနေကိုဖိလျူရှုလှုပ်ကြံပြောနေခြင်းသာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတော့ဒါရာစာကူးစီမံကိန်းဟာတရုတ်စီရေးနဲ့ပတ်သက်ပြီးအသုံးပြုမယ်ဆိုတာကိုခိုင်လုံတဲ့အစီရင်ခံစာတွေရရှိထားတယ်လို့ပြောပါတယ်။UDG ကုမ္ပဏီဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့နီးစပ်သူဗိုလ်ချုပ်ကြီးခွန်ခင်ရဲ့အကာအကွယ်ပေးမှုနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့လည်းအမေရိကန်ဘက်ကဆွဆွဲထားပါတယ်ခင်ဗျာ။တင်းငွေနေမနဲ့ခင် VO ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးတရားရုံးချုပ်မှာအမျိုးသမီးတွေကဒုတိယမြောက်တရားသူကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူအသက်88နှစ်အရွယ် Ruth Bader Ginsburg ဟာပန်ကရီးယားစ်ကင်ဆာနဲ့ကွယ်လွန်သွားပါပြီ။သူအသက်ရှင်စဉ်ကာလတစ်လျှောက်လုံးအမျိုးသမီးတွေဒန်းတူခွင့်ရပိုရလာဖို့ဒီဇိုင်းမတ်မတ်ဆောင်ရွက်ခဲ့တာကြောင့်တိုးတက်တဲ့အမြင့်ရှိသူတွေရဲ့အလဲမှာအများရဲ့ကြည်ညိုလေးစားမှုခံခဲ့ရသူလည်းဖြစ်ပါတယ်။ Ruth Bader Ginsburg အသက်ရှင်စဉ်ကာလကြိုးပမ်းလှုပ်ရှားမှုတွေကြောင့်ဖီဝေတရင်တောက်ဂျူလီတာဘော့ပြေသတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပ
ါ။ကျွန်မ Ruth Bader Ginsburg ကျန်းသက်စာချိန်ဆိုပါမယ်
။အမျိုးသမီးရှင်နေတွေကိုလက်ချိုးရည်လိုရနိုင်တဲ့အချိန်မှာ1993ခုနှစ်ဩဂုတ်လ10ရက်နေ့မှာပဲ Ruth Bader Ginsburg ဟာအမေရိကန်သမိုင်းမှာတရားရုံးချုပ်ရဲ့ဒုတိယမြောက်အမျိုးသမီးတရားသူကြီးဖြစ်လာပါတယ်။1950ပြည့်နှစ်ဝန်းကျင်ဆိုဗီယက်ပြည်ထောင်စုရဲ့ထင်သာမြင်သာတဲ့ခြိမ်းခြောက်မှုဆိုတာကြောင့်တနိုင်ငံလုံးမှာပေါ်လာခဲ့တဲ့ Red Scare လို့ခေါ်တဲ့ကွန်မြူနစ်ကြောက်စိတ်က Ginsburg ကိုတွန်းအားဖြစ်စေခဲ့ပါတယ်။အထက်လွှတ်တော်အမတ် Joseph McCarthy ကဦးဆောင်ပြီးထောင်နဲ့ချီတဲ့လူတွေကိုကွန်မြူနစ်တွေဆိုပြီးတော့ဆွဆွဲခဲ့ကြတာပါ။ဒီဖြစ်နဲ့ပတ်သက်လို့ Mrs. Ginsburg ကအခုလိုပြန်ပြောပြပါတယ
် Those people and reminding our Senate.Look at the Constitution.
တတိယရှင်နေတွေဟာအဲ့ဒီလူတွေအတွက်မမမမရက်ပေးခဲ့ကြရင်အထက်လွှတ်တော်ကလည်းဖွဲ့စည်းပုံအခြေခံဥပဒေကိုကြည်ပါပထမဆုံးပြင်ဆင်ဖြည့်ဆွတ်ချက်ကိုကြည်ပါအဲ့ဒီမှာဘာပြောထားသလဲဆိုပြီးသတိပေးခဲ့ကြပါတယ်ရှင်နေတွေကကျမတို့အတွက်အခြေခံအကျဆုံးတန်ဖိုးတွေနဲ့ပြန်ပြီးနေသားတကြဖြစ်အောင်ကူညီပေးနိုင်ကြတယ်ဆိုရင်ကျမဖြစ်ချင်တာကအဲ့ဒါပါပဲ
အမျိုးသားတွေပဲလွှမ်းမိုးနေရယူထားတဲ့ဥပဒေလောကမှာအလောက်ရှာမရမှာဆိုလို့သူဥပဒေကြောင်းတက်ဖို့ကိုမိဘတွေကအာမပေးခဲ့ကြပါဘူး။နောက်နှစ်နှစ်ကြာတော့အခွန်ဆိုင်ရာအကျိုးဆောင်ရှိနေတဲ့ဥပဒေပါမောက္ခဖြစ်တဲ့ခင်မွန်းတဲ့မာတင်ဂင်းစဘတ်ကနယူးယောက်မြို့မှာအလုပ်ပြောင်းလုပ်ခဲ့တဲ့အတွက် Mrs. Ginsburg ကလည်းကိုလံဘီယာဥပဒေကြောင်းကိုပြောင်းရွှေ့ပြီးအဲ့ဒီကြောင်းကပဲ1959ခုနှစ်မှာဥပဒေပွဲရခဲ့ပါတယ်။မိဘတွေခံမှန်းထားတဲ့အတိုင်းအမျိုးသားတွေလွှမ်းမိုးတဲ့ဥပဒေလောကထဲဝင်ဖို့ကစိတ်ခေါ်မှုကြီးမာခဲ့ပါတယ်။စာနာထက်တဲ့ဗမောက်ခတ်တယောက်ရဲ့အကူအညီနဲ့အလုပ်တွေအလုပ်တစ်ခုရခဲ့ပါတယ်။မကြာခင်မှာ Ginsburg ဟာ Rutgers University နဲ့ Columbia ဥပဒေကျောင်းတွေမှာစပြီးတော့စတင်ပေးခဲ့ပါတယ်။1982ခုနှစ်မှာ Women's Rights Project အဖွဲ့ကိုစတင်ထူထောင်ခဲ့ပါတယ်။ Linora Rapidus က Women's Rights Project အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာပါ။
At that time there were many many laws on the books.That gave preference to
men. Eric Kedong ga amyo ta re ko u sa pe de upade a mya pya shi ka ja ba de. Ginsburg ga 1980 pye hnit twi twin amyo thami khwe ye re ko u saung bi lein bai sai ya khwe cha sat san mu ko ta myet de phwe si lo upade ko ti thong bo tia yong chou thi ta mu bi ta mu shao le tin pya ka de ba.
အဲဒီနောက်နှစ်ပေါင်း20ကြာပြီး1993ခုနှစ်မှာတော့သမ္မတဘီလ်ကလင်တန်ကတရားရုံးချုပ်တရားသူကြီးအဖြစ် Ruth Bader Ginsburg ကိုအမည်တွင်သွင်းခဲ့ပြီးတဲ့နောက်အတည်ပြုခန့်အပ်ခြင်းခံခဲ့ရပါတယ်။ Ginsburg ဟာအလုပ်လဲလုပ်2010ခုနှစ်ကကွယ်လွန်သွားတဲ့ခင်မွန်းတဲ့ရဲ့အားပေးထောက်ခံမှုတွေနဲ့ကလေးနှစ်ယောက်ရဲ့မိခင်အဖြစ်အိမ်ထောက်တာဝန်တွေကြားမှာဟန်ချက်ညီအောင်ထိန်းချုပ်ရှင်းသင်ခဲ့သူပါ
And who wanted very much to be part of the of his children's growing up.
Jama bua ma aye ba zong aro jama ye khimun de ba. Tu ga jama alo go tu alo lo be aye chi de lo tabo tha ba de. Pi lo tu kle re go le kaung kaung lu la myauk se lo de sait le shi de tu ba. Upare go ko tai mi go chit myet lo tu. Ta u chin si ye lu khwe ye ne lu gung taik kha go chit tu. Pin go swan yi ba be shi shi ko swan shi de myauk a thau khun sai jo ban a thau bi. Ka ba lo ga ji go po bi kaung mo ao jo ban a thau khe tu tiao phi.
จม้าโหตริยาณีจาเลยมั้ยลูกเหมาะเล่นมาเลยทางโกยะ35ปีมานิวยอร์กจีนในบรูคลินမြို့မှာမွေးဖွားခဲ့သူရုသ်ဘက်တာဂင်းစ်ဘတ်ဟာအသက်86ခုနှစ်အရွယ်မှာပဲဝါရှင်တန်မှာကွယ်လွန်ခဲ့ပါတယ်ရှင်မိဂါပါရှင်ကျမတို့ဒီနေ့ဒီအိုအေမြန်မာပိုင်းကနေပြီးတော့နယူးယောက်ခြေဆိုင်
ကူးဆက်ရောဂါအထူးကူဒေါက်တာဇီယာတက်ကိုကျွန်တော်တို့စကိုက်ကနေမေးမြန်းမှာဖြစ်ပါတယ်ရှင်ဆရာအခုဒီမြန်မာနိုင်ငံမှာဒီကိုဗစ်ကြောင့်သေဆုံးသူဦးရေတွေတိုးလာတာအထူးသဖြင့်ကူးဆက်တဲ့နှုန်းကလည်းအဲ့လိုမြင့်တက်လာတဲ့အနေအထားပေါ့နော်ပေါက်ကွဲထွက်လာတဲ့အခြေအနေပုံမှာဒီဆရာအနေနဲ့ဘယ်လိုသုံးသပ်ဘယ်လိုမြင်မိပါလဲရှင်ဟုတ်ကဲ့ခင်ဗျာဟိုပေါ့နော်တော်တော်လေးဟိုစိတ်မချ ားတာနဲတာတော့ကျွန်တော်အနေနဲ့ကတော့ကြီးအထိအဲ့နံပါတ်ကိုသိပြီးတော့ဟိုအောင်မဖြစ်ဘူးပေါ့နော်ဒါပေမဲ့ညံ့များစစ်လို့ညံ့များပေါ်လာတယ်ရေဘူးကသဘောတရားအပြင်လက်ခံလို့ရတယ်အပိုင်းတခုပါဘာဖြစ်လို့လဲဆိုတော့ပြမနိုင်ငံမှာခုလက်ရှိဖြစ်နေတဲ့အနေအထားစစ်တဲ့အမောင်းကတော့ညားလာပါတယ်အရင်ကတည်းကတိုင်းရှင်ပြီးတော့ဒါပေမဲ့လည်းဒုက္ခရောက်တဲ့လူကြီးပမာဏညားလာတယ်ဒုက္ခရောက်တယ်ဆိုတော့ကျွန်တော်ပြောတာအသက်ဆုံးရှုံးမှုပိုင်းပါသလိုအသက်ရှူလမ်းကြောင်းမှာတော်တော်လေးဒုက္ခရောက်လာတယ်တချို့လူတွေဆိုရင်ကျွန်တော်တော့သတင်းပဲဖတ်ရတာပေါ့နော်စီတိုယောဂါကြောင့်ပုံမှန်ဖြစ်ပြီးတော့ဆုံးရှုံးသွားတယ်တချို့လူတွေဆိုရင်ညားဘက်မှာနှလုံးညက်သွားတယ်နှလုံးရံခုနာမြန်သွားပြီးတော့ညက်သွားတယ်ဒီလိုအပိုင်းလေးတွေပါလာပါတယ်အသက်အရွယ်အဖြစ်နဲ့ဒီ US မှာမြင်တဲ့အတိုင်းပဲအသက်40နဲ့60ကျားထဲမှာအဲ့ဆုံးတော့အများဆုံးတော့လူတွေပါပါတယ်အသက်ငယ်တဲ့လူကန်းစားတွေလည်းတစ်ယောက်နှစ်ယောက်စားလို့ရှိပါတယ်ဒါကတော့ဖြစ်နိုင်တဲ့အခြေအနေတစ်ခုပါဒါဘာကြောင့်ဖြစ်လာလဲဆိုတော့လည်းနံပါတ်1အချက်ကတော့လူတွေ social distancing မလုပ်လို့ပါနံပါတ်2အချက်ကတော့ဒီ asymptomatic ကမားတွေပေါ့ဒီယောဂါအတွင်းထဲကနေပမာလို့ပေါ်တော့အတွင်းထဲကနေလိုက်ပြီးစားတယ်လို့ကျွန်တော်သုံးတာပေါ့လေဒီတယောက်နဲ့တယောက်ကူးနေတာတယောက်နဲ့တယောက်ကူးနေရဆိုတာဒီ asymptomatic ကမားတွေဆိုတော့ဘယ်သူကစပြီးတော့ဒီယောဂါကိုဖြန်တာလဲဆိုတော့ symptom ရှိတဲ့သူကစဖြန်တာပါဒါပေမဲ့လည်း50ရောက်ရင်လုံးတော့လူက symptom နည်းနည်းပါးပါးရှိချင်ရှိသွားမယ် okay အဲ့50ရာနေတကထပ်ပြီးတော့တခါထပ်ချောင်းဆိုးမယ်အဲ့လိုနဲ့စပွားပွားပွားပွားပွားသွားကြတယ်
ဟုတ်မြန်မာနိုင်ငံမှာအခုဆိုရင်ဒီယောဂါထိန်းချုပ်ဖို့အတွက်ကိုဂွင်းဆက်ဖြတ်ကုသရေးနီလန်းစ်ပေါ့နော်အဲ့ဒါကိုသူတို့ချမှတ်ပြီးတော့ဟိုထိန်းချုပ်နိုင်ဖို့ကြိုးစားမယ်ဆိုတာမျိုးပေါ့လေဆိုတော့အဲ့လိုမျိုးသူတို့ဒီလိုချမှတ်ထားတဲ့ဂွင်းဆက်ဖြတ်ဒီကုသရေးနီးပြူဟာဆိုတဲ့အပိုင်းကိုရောဆရာဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်ကဲ့ဆိုတော့သူတို့ကယောဂါရှိတဲ့လူတွေကိုဆိုကျွန်တော်ဒီမှာလုတ်တလို့ပါပဲပေါ့နော်တရုတ်ပြည်မှာလည်းလုတ်ခဲ့ပါလေယောဂါရှိတဲ့လူတွေယောဂါ symptom ပြတဲ့လူတွေပေါ့ယောဂါရှိတာတည်းဆိုင်ကျွန်တော်သုံးရလို့ရှိရင် symptom ပေါ့နော်ယောဂါလက္ခဏာပြနေတဲ့လူတွေကိုသူတို့စွဲပြီးတော့ covid ward ပေါ့နော်ကျွန်တော်တို့သုံးတာကတော့ covid ward ပေါ့လေကျွန်တော်တို့နယူးယောက်မှာတကယ်ဖြစ်တဲ့ဒီကတော့သမရကကျွန်တော်တို့စီကိုတင်မောပို့ခဲ့ပြီးရတယ်ဒီ virginia မှာရှိတဲ့စစ်တင်မောကြီးပေါ့နော်ဆိုတော့ဒီစစ်တင်မောကြီးပေါ်ရင်ရောက်လာပြီးတော့အဲ့စစ်တင်မောမှာဆိုရင်ကျွန်တော်တို့က covid patient တွေကြီးပဲကျွန်တော်အကုန်လုံးထားပါတယ်နောက်တစ်ခုကကျွန်တော်တို့ jarvis center ဆိုတဲ့ center အကြီးတစ်ခုရှိပါတယ်အဲ့မှာလည်း covid ဖြစ်တဲ့လူတွေကြီးပဲကျွန်တော်တို့ထားပါတယ်ဆိုတော့ဒီလိုမျိုးဟိုမှာဒီအစိုးရအခုကျွန်တော်ထင်ပါတယ်သူတို့လုပ်မယ်လို့ကျွန်တော် plan လုပ်တယ်လို့ထင်ပါတယ်ဒါလုပ်တဲ့လုပ်ထိုက်တဲ့ဟို methodology တခုပါ covid ward တို့တွန်းလိုက်တဲ့အခါမှာအဲ့ဒီလူနာတွေက symptomatic ဖြစ်ရပါလိမ့်မယ်နံပါတ်1ချက်ကလူနာက symptomatic covid ဆိုတာနံပါတ်1ကပါရှိလဲဆိုသူတို့ရဲ့ oxygenation က62ရာခိုင်နှုန်းအောက်ကိုကျနေပါတယ်နံပါတ်2တစ်ချက်ကသူတို့ chest x-ray ရိုက်လိုက်တဲ့အခါမှာ chest x-ray မှာကျွန်တော်ပေါ်ပါတယ် okay နံပါတ်3တစ်ချက်ကသူတို့မှာ confirmationcovid test ah positive ဖြစ်နေပါတယ်အဲ့ဒီသုံးချက်ကအဓိကအရေးကြီးဆုံးအချက်ပါပဲ
ဒီ new york မှာဖြစ်ခဲ့တော့ကပေါ့နော်အရန်အချိန်ကြီးဆိုးခဲ့တော့ကဒီ health care system တက်မကြီးဆောက်ရှောက်တဲ့စနစ်ကြီးတစ်ခုလုံးတော်တော်လေးဟိုထိခိုက်သွားတာပေါ့နော်ဒီ covid ကြောင့်သိဆုံးတဲ့ဥယျာဉ်ရာမတရားများသွားခဲ့တယ်ဆိုတဲ့အပိုင်းလည်းဖြစ်ခဲ့တာဆုံးရှုံးမှုတွေတော်တော်များခဲ့ဆိုတော့အခုဒီမြန်မာနိုင်ငံမှာတက်မကြီးဝန်ထမ်းတွေပေါ့လေသူတို့အတွက်လည်းဟိုမထိခိုက်ရအောင်ဆိုတာမျိုးပေါ့လေအဲ့လိုဟိုစီမံခန့်ခွဲတဲ့နေရာမှာဒီမြန်မာနိုင်ငံကအခုလုပ်နေတဲ့ပုံစံမျိုးနဲ့ရောဆရာဘလို့တုံးတက်မိလဲမြင်မိလဲရှင
်ကျွန်တော်သေချာမသိတော့ပြောရတော့နည်းနည်းလေးခက်တယ်မှာဒါပေမဲ့ဥပမာကျွန်တော်နယူးယောက်နဲ့ပြောကြည့်တာပေါ့ ကျွန်တော်နယူးယောက်မှာလည်းအစိုးရစေယုံရှိပါတယ်။စိုးရစေယုံမှာလူနာများလားဆိုများတာပေါ့။ Okay ကျွန်တော်တို့စေယုံနေရဆိုလို့ရှိရင်ကျွန်တော်စေယုံနေရဆိုတော့ပမာလို့ပြောရလို့ရှိရင်တော့အစိုးရနဲ့တဝက်တဝက်ရှိနေတဲ့စေယုံတွေပေါ့နော်။အစိုးရတဝက်တော့ဟိုဟာပုပ္ပလိကတဝက်ပေါ့နော်။ဆိုဘာလို့တလဲဆိုအစိုးရစေယုံရှိတယ်ပုပ္ပလိကစေယုံရှိတယ်ကျွန်တော်တို့ the same principle ပဲလုပ်ပါတယ်။ဘာလို့တလဲဆိုနံပါတ်1ချက် operation မှာရှိတဲ့ဆရာဝန်တွေအကုန်လုံးကျွန်တော်ပိတ်ပလိုက်ပါတယ်။ပိတ်ပလိုက်ပြီးတော့ကျွန်တော်တို့ impatient ကိုကျွန်တော်အကုန်လုံးအကူတောင်းပါတယ်။နှလုံးရောဂါအထူးကူးဆရာဝန်ကြီးဖြစ်နေလို့ငါဒီကိုဗစ်ဘောကူလာပြီးတော့မလောင်းနိုင်ဘူးဆိုတာမသိပါဘူးအကုန်လုံးလာပြီးရောင်းပါလေအင်းစိန်ဆေးရုံကဒီလူနာကိုမကူနိုင်ဘူးဆိုတာမဖြစ်ရဘူးဝေပါကြီးဆေးရုံတကူတယ်ပဲကူတယ်ဆိုတာလည်းမဖြစ်ရဘူးဘာဖြစ်လို့လဲဆိုတော့ဒီလူနာတွေဒီနေရာတိုင်းကိုသွားတော့မှာဆေးရုံမှာကတိမရှိတော့တဲ့အချိန်ကြီးကြုံရမှာဆေးရုံမှာကတိမရှိတာကျွန်တော်တို့ထိန်းလို့ကိုကတိအသက်ဆိုတာလုံလို့ရပါတယ်ဝယ်ပြီးတော့လုံလို့ရတယ်ဆေးရုံမှာဆရာဝန်မရှိတော့လို့ရှင်ချက်ချင်းဆရာဝန်အစ်တတယောက်ကိုခေါ်ထုတ်ဖို့ဆိုတာတော်တော်လေးကိုခက်ခဲပါတယ်ဒီရှိတဲ့ဆရာဝန်တွေရဲ့လုပ်အားနတ်သမားတွေရဲ့လုပ်အားကိုကျွန်တော်က reserve လုပ်ထားပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အခုလူကြီးများလာတယ်နောက်ထပ်ဘာဖြစ်မလဲဆိုတော့ကျွန်တော်အခုဆိုရင်ပမာနိုင်ငံကပ်ကိုပြောရလို့ရှင်ကပ်ပါအပေါ်ထောင်တက်နေတဲ့အချိန်ရောက်နေပါပြီဒီထောင်တက်နေတာပြီးွားလို့ရှင် flat ဖြစ်ပါပါလိမ့်မယ်အဲ့ဒီ flat ကိုရောက်နိုင်ဖို့အတွက်ကျွန်တော်တို့ဘယ်အချိန်မှာရောက်မလဲဆိုတာကျွန်တော်တို့မပြောတတ်ဘူးဆရာဦးမြင့်ထွေးတို့ကဒီ epidemiologist တွေပါသူတို့ဒီကောင်းကောင်းလေးဆရာတော်အထင်ချုပ်တဲ့ methodology ပိုင်းတွေသူတို့နားလည်ပါတယ်ဒါပေမဲ့ other hand ပေါ့နော်ဆရာဇော်ဝေဆိုးလို့ဒီ treatment အပိုင်းကိုသူတို့လုပ်နေကြတဲ့လူတွေပါဆိုတော့ဒီလိုလုပ်နေကြတဲ့လူတွေမှာလည်းသူတို့အနေနဲ့ကဒီ backup plan တွေပေါ့နော်ကျွန်တော်ဘယ်လိုဆက်လုပ်မလဲဆေးရုံတယုံဘယ်လိုလုပ်မလဲဆေးရုံဆိုတာကျွန်တော်တို့ဒီ YG တကူရမှာဆေးရုံမဟုတ်ပါဘူးရန်ကုန်မှာဆေးရုံမောင်မြောင်များစွာရှိပါတယ်ကျွန်တော်ပြောချင်တဲ့ message က public ကဆေးရုံတွေမှာရှိတော့ဆရာဝန်ဆရာမတွေဒီလေအကုန်လုံးမှာတောင်းပန်ရှိပါတယ်သူတို့ဒီလေငါဒီပုပ္ပလိကဆေးရုံဖြစ်နေတဲ့အကြောင်းကိုဗစ်လူနာလာရင်ရန်ကုန်ဆေးရုံကြီးကိုလွှဲမယ်ဆိုတာမျိုးကတော့ကျွန်တော်ထင်ပါတယ်ဒါမျိုးကတော့တော်တော်လေးကိုခက်ခဲတဲ့အလုပ်တစ်ခုဖြစ်လာပါလိမ့်မယ်တကယ်တမ်းလူနာအများများလာလို့ရှိရင်ဆိုတော့ကျွန်တော်ဒီပုပ္ပလိကဆေးရုံဒီမှာရှိသောဆေးရုံအကြီးပဲဖြစ်ဖြစ်ဆေးရုံအလတ်ပဲဖြစ်ဖြစ်ဒါရန်ကုန်ရလို့မဟုတ်ပါဘူးဘကိုတောင်းပန်ရှိသမျှမျိုးတွေမှာရှိတဲ့ဆေးရုံတွေအကုန်လုံးကအစင်းနဲ့ ready ဖြစ်အောင်ကျွန်တော်ကလုပ်ရပါတယ်
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ဘတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့Foundation Union ကတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီမှာကတော့ရှာမိပါ။ဒီတစ်ပတ်မှာတော့ချင်းပြည်နယ်ကမတန်ဆွမ်းနေတဲ့ပညာသင်ကြားခွင့်နဲ့အလုပ်ကံပြင်းလဲအခြေအနေတွေကိုတင်ဆက်ပေးပါမယ်။ဒေ
တာအောင်တဲ့အခါမှာဒီလိုပြောမလဲအလောက်သွားလျှောက်တာပေါ့။နောက်ကျွန်တော်ကဒီမှာလျှောက်ထားတဲ့စိတ်ညောင်းမှမင်းတို့ကမတန်ဆွမ်းဆိုတော့လက်မခံဘူးလေ။တန်ဆွမ်းတဲ့လူတွေသူဒီမှာအလောက်ခတ်တာဒေတာနဲ့အမားနဲ့လုံးနေမလောက်နိုင်ဘူး။အလောက်ရှောတဲ့ခါလေးမရဘူး
။ဒီမှာကအားခါမှနေထိုင်တဲ့တော်တော်တန်းဖြစ်ပါတယ်။အတန်ဆန်းသူကြီးများပြားလာတဲ့ချင်းပြည်နယ်ကတခြားမတန်ဆန်းသူတွေလိုပဲဒီမှာဟာပြည်နယ်စင်သားခွင့်နဲ့လောက်ကန်ချင်းလန်းအတွက်စိန်ခေါ်မှုတွေကိုရှင်းဆိုင်ခဲ့ရပါတယ်။ဒီဆောင်မကိုဟာခါပို့စာတင်တော့ကျိုင်းဂျူဝဲကဆက်လက်တင်ဆက်ပေးတော့မှာပါ
။တော်တော်ပင်ဟာမွေရပါကူအင်ကမ်တန်ဆန်းတို့ဖြစ်ပါတယ်။အထက်တန်းအထိအခက်အခဲများစွာရင်ဆိုင်ခဲ့ရပေမဲ့တက္ကသိုလ်ဝန်ထမ်းဆိုင်မှပွဲကိုအောင်မြင်စွာပြုဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့အစိုးရဌာနတစ်ခုကိုအလောက်လျှောက်တဲ့အခါမှာတော့သူ့ရဲ့မတန်ဆွမ်းမှုကြောင့်အင်းစုခံခဲ့ရပါတယ်။ဒါကြောင့်သူမတက္ကသိုလ်ဆက်တက်ဖို့စဉ်းစားခဲ့တဲ့အခါမှာတော့
ကျမကိုတန်ရလေးကြောင်းပြန်တက်ချင်တဲ့ဒါပေမဲ့အချင်းတင်နေမှာဆိုတော့ခေါ်လိုက်လည်းမရှိဘူးပေါ့နော်။ခင်ဗျာနဲ့ကိုတိုက်တဲ့နေရာမှာကိုသွားလို့လည်းမရတော့ဘူးဆိုတော့အဲ့လိုနဲ့ပဲစိတ်ကအကြီးပဲတက်တယ်တက်ပြီးတော့အနောက်ရှောင်းလည်းမရဘူးဆိုတော့ကိုဝန်စာတက်ပါမမလုံးနိုင်ဘူးကျမ
နောက်ဆုံးမှာတော့အင်းသေးမှနေတိုင်းရေချီထိုးတဲ့လောက်ကသူ့မအသက်မွေးဝန်းကြောင်းအတွက်ရ ွေးချယ်စရာဖြစ်ခဲ့ပါတယ်။ဒါကလွန်ခဲ့တဲ့နှစ်20ကျော်ကပတ်တန်ဆွမ်းအများဆုံးကျွတ်တွေ့ခဲ့ရတဲ့အခက်ခဲပါ။2015ခုနှစ်မှာတော့ပတ်တန်ဆွမ်းသူတွေအတွက်ရောင်ခြည်တစ်ခုရလာခဲ့ပါတယ်။ပတ်တန်ဆွမ်းသူများရဲ့လူအခွင့်အရေးတွေအခြေခံလွတ်လပ်ခွင့်တန်တူညီမျှရရှိရေးကျန်းမာရေးပညာရေးလွယ်ကူစွာသွားလာနိုင်ထိုင်အသွင်ပြုတ်နိုင်ရေးနဲ့အလောက်အကန့်အခွင့်အလမ်းရရှိဖို့အတွက်မတန်ဆွမ်းသူများရဲ့အခွင့်အလမ်းဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေထဲမှာမတန်ဆွမ်းသူများအတွက်အခွင့်အရေးတွေများစွာပါဝင်ပေမဲ့ချင်းပင်တွေကမတန်ဆွမ်းသူတွေအတွက်စင်ကုန်မှုကအရင်ကထက်သုံးနှိုင်းရှင်ပြီးညှို့ဖန်းချသလောက်တိုးတက်လာမှုမရှိသေးပါဘူး။ပညာရေးလက်လံမှီနှုန်းကအလွန်တင်နေပါသလိုအလောက်အကန့်အခွင့်အလမ်းရရှိဖို့အတွက်ခက်ခဲနေပါသေးတယ်
။ဂျွန်ဆင်ငင်ဟေကကိုင်တမ်ကိုတျံခကကိုင်လေကာတီလဝင်
းကျွန်တော်ကလောကမတိုင်းအစီကြောင်းတက်ခဲ့ပြီးအထက်ခင်းများကြောင့်ရန်နာခဲ့ပါတယ်။ငငယ်ကလေးကကျွန်တော်ဆရာဝန်ဖြစ်ချင်ခဲ့ပါတယ်။ဒါပေမဲ့အခုတော့မဖြစ်နိုင်တော့ပါဘူး
။ချင်းပြည်နယ်တောင်တော်ရွာကသဘောတရားဖြစ်ပါတယ်။အသက်34နှစ်ရွှေရှိပြီးဖြစ်တဲ့သူဟာဘွဲ့ရပါမတော်ဆုံးမှုကြောင့်ဘဝရည်မှန်းချက်တွေကိုအောက်ထည့်ပုံကိုရရှိခဲ့ပါဘူးမြန်မာနိုင်ငံမှာ2014တခေါက်စဉ်အချက်အလက်အရပတ်တန်ဆွမ်းသူတွေဥယျာဉ်ရဲ့ 4.600 ခန့်လုံးရှိပြီးအရေအတွက်အရ 1.3 တန်းခန့်ရှိပါတယ်အဲ့ဒီမတန်ဆွမ်းသူ2တန်းကျော်မှာလဲတောင်းကျော်လောက်ကပဲတက္ကသိုလ်ပညာရေးကိုတင်ချက်ခွင့်ရရှိခဲ့တာဖြစ်ပါတယ်တနင်္ဂနွေလုံးအတန်းအတန်းနဲ့မတန်ဆွမ်းအလောက်အကန့်ရရှိနှုန်းအတွက်တိကျတဲ့စစ်တမ်းမရှိသေးပေမဲ့အရင်ကာလတွေရဲ့တန်းရှင်ရင်တော့မြားလာတယ်လို့ဆိုနိုင်ပေမဲ့မတန်ဆွမ်းအမျိုးအစားပုံမူတည်ပြီးအလောက်ရရှိဖို့အခက်အခဲတွေရှိနေကြဆဲဖြစ်တယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများအတင်းချောက်ကနေသိရပါတယ်ချင်းပင်နယ်ဟာတနင်္ဂနွေလုံးအတန်းအတန်းနဲ့အဲဝတီတိုင်းပြည်ရင်မတန်ဆွမ်းသူအများဆုံးရှိတဲ့ပြည်နယ်လေးဖြစ်ပါတယ်။ချင်းပြည်နယ်ဥယျာဉ်ရဲ့9.4%ခန့်နှုန်းဟာမတန်ဆွမ်းသူများဖြစ်ကြပြီးချင်းပြည်နယ်မှာတွေ့ရတဲ့မတန်ဆွမ်းသူဟာအများစုအားဖြင့်အမြင်အာရုံနဲ့ငြိမ်ရင်မတန်ဆွမ်းသူတွေဖြစ်ကြပါတယ်။ဒါပေမဲ့လည်းချင်းပြည်နယ်မှာအမြင်အာရုံအကြအာရုံနဲ့ငြိမ်ရင်မတန်ဆွမ်းသူတွေအတွက်အထူးပညာရေးတက်မွေးပညာသင်ကြားပေးဖို့အစိုးရကဖွင့်ထားတဲ့အကြောင်းတစ်ကြောင်းပဲရှိပါတယ်။မတန်ဆွမ်းသူတွေအတွက်နောက်ထပ်စင်ကုန်မှုတစ်ခုကတော့လောင်ပြောခံရမှုပါ။ဒီလောင်ပြောခံရမှုတိုင်းတွေကိုခံနိုင်ရင်မရှိတဲ့အတွက်ဖရန်လဲဟိုတယောက်အင်္ဂပင်မထွက်တာ16နှစ်ရှိနေပါပြီ။သူကမုံရွတ်တက်ကသူကပထမနှစ်ကိုနှစ်လလောက်သာတက်လျရပြီးကတိုက်ခံရတာကြောင့်6-6တစ်ပတ်စလုံးထိခိုက်ကလိုင်းကောင်းကောင်းမလျှော့နိုင်တော့သလိုစကားပြောရမှလည်းခက်ခဲဖြစ်တော့ခဲ့ပါတယ်။အစပိုင်းမှာပြန်လည်ကောင်းမွန်လာအောင်ကြိုးစားပြီးလိုင်းလျှော့ထွက်ခဲ့ပေမဲ့ဆန်းလုံးမှုတိုင်းကိုမခံနိုင်တော့တဲ့အတွက်အိမ်တွင်းအောင်လေသူဖြစ်ခဲ့ပါတယ်။ဆန်းလင်းဟူရဲ့မိခင်ကအ
စီကပါလေ။အမင်းတို့မဟေ့ဟေ့အစီတကားခင်
။ဒီလိုမျိုးမတန်ဆန်းဖြစ်ပြီးနောက်ပိုင်းမှာတော့ဖျားရှိခိုးကြောင့်ကြောက်ရနေရမှာကလေးသူငယ်အများကြီးဝါခင်ချင်းချင်းနဲ့ကြူကြပြီးဒီဆရာဟာတဖြစ်ဆန်းလုံးခဲ့တယ်။ဒူလန်တော်ရဲ့ပုံစံကအစားလေးလောက်ကြတယ်။အဲ့လိုစခံကြရတဲ့ကနောက်နေ့ကစပြီးဖျားချောင်းတွားချင်ဆိုင်များပြောက်သွားလောက်အောင်စိတ်နာကျင်သွားခဲ့ပါရဲ့။ကျမသားလေးကမတန်ဆွမ်းဖြစ်ပေမဲ့ကျမကိုဆက်ချမ်းတောင်းထားတယ်။ကျမအတွက်တောင်ဖို့မဖြစ်နိုင်တဲ့တာကောင်းယတနာလေးဖြစ်ပါရဲ့။ရှန်ဟူလျန်ကအကျင်ရဖက်တွေ့နိုင်ဖို့ခဲရင်သွားပြီးကျမတို့အတက်ကြီးပြီးကိုယ်လင်းသွားခဲရင်ပြုစုသူမရှိမှာကိုမိခင်တယောက်အနေနဲ့ဆူရင်မိပါရဲ့။သူကိုယ်တိုင်လောက်နိုင်တဲ့အရာတခုမှမရှိတော့ဘူ
းချင်းပြည်နယ်မှာရှိတဲ့မတန်ဆွမ်းသူအများစုကသူတို့အခွင့်အရေးတော်သူတို့မသိကြသလိုပတ်ဝန်းကျင်အသံဝင်ကလည်းလူတွေကိုနားလည်မပေးကြပါဘူးတချို့သောသူတွေကသူတို့ကစတင်ဖို့အခွင့်အရေးမရှိသူခြားသူတွေနဲ့တန်းတူအခွင့်အရေးမရှိသူလို့တွေးတင်ပြီးစိတ်အငယ်ကမိမိကိုယ်အသုံးမချဘူးလို့ခံစားနေသူတွေလည်းရှိပါတယ်ဒါအပြင်မိသားစုထဲမှာတော့သူတို့ကိုအသုံးပြုလို့မရဘူးဆိုတာတစ်ပေချတာတွေရှိတယ်လို့မတန်ဆွမ်းအရေးလှောက်ရှာနေတဲ့အဖွဲ့ထံကသိရပါတယ်
။ချင်းပြည်နယ်ဟာခရစ်ယာန်ဘာသာဖြစ်ပြီးတော့ဒီခွဲခြားဆက်ဆံမှုမရှိဘူးလို့ကျွန်တော်တို့ချေရပေမဲ့ဒါပေမဲ့ကျွန်တော်တို့ရဲ့တကယ်တမ်းချိလိုက်လို့ရှင်ကျွန်တော်တို့စီမံကိန်းလုပ်ဆောင်ပြတဲ့ချိန်မှာသူကျွန်တော်တို့ဒီချင်းပြည်နယ်မှာတကယ်တမ်းအဖြစ်မတန်ဆွမ်းသူတွေကိုခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတာကျွန်တော်တို့တိရှိရပါတယ်အဲ့ခွဲခြားတက်ဆံမှုလို့ကျွန်တော်တို့ပြောတဲ့ချိန်မှာအဓိကအဖြစ်တော့ကျွန်တော်တို့ချင်းလူမျိုးတွေအတိုင်းဝဲအနေနဲ့မတန်ဆွမ်းသူတွေကိုအခွင့်အရေးမပေးတာကလည်းကျွန်တော်တို့ကခွဲခြားဆက်ဆံမှုတစ်ခုပါပဲ
အဲ့ဒီမတန်ဆွမ်းတက်ငယ်များပြုစုရဲ့ရိတ်မှန်ရဲ့လေး project တော့ပူပေါင်းဆောင်ရွက်နေတဲ့စီမံကိန်းက monitoring, evaluation, accountability, learning of his subsidiaries, ya amutanga pyo pyo khe da ba. Edi project ha chin pi ne matan swen tu rwe go ati pinya pe lo saung ne de project ta khu le phit ba de. Matan swen tu rwe ne patat bi pinya pe lo ngan lo saung phu lu at ne de ya da go chin pi ne matan swen khu yi san ya pi ne committee ye dutiya awkata lu mu yi wen ji u paw lo myin tan ka lak khan ba de. Tu ga
matan swen tu myat twet do chu lo di ti sa wi lo ngan ni ma a mya tong eng di yong di အထူးသဖြင့်ကျောင်းဒီမှာပေါ့မိနေထက်ကိုမတန်ဆွမ်းသွားနိုင်အောင်ဆိုပြီးတော့ကျွန်တော် wheel chair ဒီလောက်ခိုင်းပါတယ်အာနောက်ပိုင်းမှာလည်းပဲဒီစာရေးလုပ်ငန်းဒီမှာကျွန်တော်မတန်ဆွမ်းသူများအတွက် wheel chair လမ်းဆောင်ရပီးဖို့ပြီးတော့cyclone shelter ဒီအာအကစားယုံဒီခန်းမဒီမှာသူတို့ဝင်နိုင်အောင်လုပ်ဖို့ကျွန်တော်အာ company များကိုလည်းလမ်းညွှန်ခဲ့ပါတယ်အခက်အခဲတစ်ခုကတော့ခုနကျွန်တော်စာတုံးပြောတဲ့အတိုင်းပဲဒီဥပဒေမထွက်ခင်မှာကောက်တဲ့စည်းရင်းနဲ့အခုဥပဒေထွက်ပြီးမှကောက်တဲ့စည်းရင်းတွေကိုညှိနှိုင်းတာရယ်ပြီးတော့ဒီမတန်ဆွမ်းနဲ့ပတ်သက်ပြီးတော့ဒီချင်းပြည်နယ်မှာကနည်းနည်းအားနည်းချက်ရှိသေးတယ်အဲဒါကြောင့် awareness ပေါ့နော်မိသားစုတွေပြီးတော့ပတ်ဝန်းကျင်အနေနဲ့ဒီမတန်ဆွမ်းတွေကိုအာပို့ပေါင်းဆောင်ရွက်နိုင်ဖို့ကူညီနိုင်ဖို့ပံ့ပိုးနိုင်ဖို့အဲကျွန်တော်တို့အာ awareness လုပ်ဖို့လည်းလိုပါလေ
ညပေလောက်ဆောင်ရမှာကုလမတန်ဆွမ်းကွန်ဗေးရှင်းအစီရင်ခံစာနဲ့မတန်ဆွမ်းဥပဒေတွေကိုဒေတာစကားနဲ့အားလုံးသဘောပေါက်အောင်အခဘာသာလိုင်စာတွေနဲ့ထုတ်ဝေခဲ့ပါတယ်။မတန်ဆွမ်းတွေကိုတနည်းကိုတူ3000လောက်နဲ့ငွေကြေးတွေထုတ်ပေးနေတယ်လို့ဦးပါလို့မြင်တာကဖြစ်ဆိုပြောပါတယ်။ဒါ့အပြင်မတန်ဆွမ်းတမဝန်ကြောင်းတင်တန်းတွေကိုပေးဖို့ကိုလည်းလောက်ဆောင်နေတယ်လို့သိရပါတယ်။ဒေါ်တော့ပန်ကတော့ချီထူတဲ့အတမဝန်ကြောင်းလို့ယင်း2013ခုနှစ်မှာတော့ပတ်စတာမတန်ဆွမ်းဒီမှာဆရာမအောင်ပြရနေပါပြီသူကအ
ဲ့ဒါတော့ပဲလို့လည်းရှိတယ်မလို့ပဲချက်နဲ့ရှိသေးတယ်ဒီပါချက်လို့လည်းဆိုတော့ချင်းစီနေမှာအဲ့လောက်ချင်းမပန်းသွားတာသဘောမပေါက်ဖဲပါစတာနဲ့များတယ်ဆိုတော့နော်အဲဖြဲကြောင်းလည်းနှစ်ထပ်ရှိတဲ့ဟာလည်းရှိတယ်ဆိုတော့အဲ့အပေါ်မှာတက်ဖို့လေကာလေးတို့ကလေကာလေးလောက်ရဲ့ဆိုတော့တက်ဖို့ခက်တာပေါ့နော်လူချင်းနဲ့တွားလို့လည်းမရဘူးနိုင်တယ်ပြင်းပြင်းကောင်းမယ်ပြေတော့ဝန်လင်ထဲနဲ့ရှာရှာမတွေလည်းနော်လူကြီးတွေလည်းပါဝင်ပေးပြီးမှပုံရစေချင်တာပေါ့
ခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအောင်ဖွဲ့သားတွေကဆွမ်းနေပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဟော့ခါပိုခပ်စလိုင်းတူဝဲဒိုးအောင်ကဇာနီအေးအောင်နဲ့ဒိုင်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုးအောင်ဘတ်စင်အတန်းွင့်စီစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook ဆက်မျက်နှာတွေပြင်ဒိုးအောင်ရဲ့ Facebook ဆက်မျက်နှာ SoundCloud YouTube အင်ဂျိုလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ဒီဝေကထုတ်လင်းတဲ့ radio စီစဉ်မှာလဲတနင်္လာနေ့9နာရီကနေ10နာရီတွင်းနဲ့တနင်္လာနေ့နဲ့6နာရီကနေ10နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်ပါတ်လမ်းတိုင်ရုံးနဲ့စစ်စလန်ပြည်ရိုးရင်းနဲ့ပူးပေါင်းဆောင်ရွက်ရေး agency SDC ကပံ့ပိုးပူးပေါင်းထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်မြန်မာစီရောနေလို့
View American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်။ COVID ကာယရောဂါအခြေအနေကန့်သတ်တွေကြောင့်စီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေရမှာပုံမှန်ထုတ်လွှင့်နေကြစနေညတဲ့လီလိုက်စီစဉ်နေရမှာစနေညစနေဝိုင်းအစီအစဉ်နဲ့အစထိုးတင်ဆက်နေပါတယ်။ဒီညမှာတော့မြန်မာနိုင်ငံရဲ့ COVID ရောဂါကန့်တွယ်မှုနဲ့ရွေးကောက်ပွဲပေါ်သက်ရောက်မှုတွေကိုဆွေးနွေးကြမှာပါ။မြန်မာရေးလေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတင့်ဆွေလိုဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်တော်တားညိုဦးပါ။မြန်မာနိုင်ငံမှာအတော်လေးကိုကူးစက်မှုများလာတဲ့ COVID ကာယရောဂါနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကံကြွယ်ပုံနဲ့ဒီကာယရောဂါကြောင့်မလို့ရွေးကောက်ပွဲပေါ်ဘလောက်ထိသက်ရောက်မှုတွေရှိမလဲဆိုတာတွေကိုမေးမြန်းတော့မှာဖြစ်ပါတယ်။အဲ့တော့ဒီဆွေးနွေးမယ့်အကြောင်းအရာနှစ်ပန်းရှိတဲ့နေရာမှာအရင်ဆုံးတော့ COVID ကာယရောဂါနဲ့ပတ်သက်လို့တောင်းရှိသူတွေကံကြွယ်ပုံကိုအရင်ဆုံးဆွေးနွေးမှာဖြစ်ပါတယ်။ဒေါက်တာတင်မောင်တန်းခင်ဗျာအခုဒီအစိုးရကံကြွယ်ပုံနဲ့ပတ်သက်လို့ဘလို့ယူဆပါလဲလုံလောက်မှုရှိပါရဲ့လား
။society side တချင်းလို့ပြောရမှာပဲကိုစွတ်တော့တော့ကိုစူးစားရပါတယ်စိတ်ဆုံးတိတိရောက်ခဲ့ရတာဆိုတော့အလယ်လတ်တော့မကပါတယ်လို့ဒီလိုပဲပြောရမယ်ချင်းစွတ်တော့တော့လောက်တာပေါ့နော်ဒါပေမဲ့အဲပြင်းစင်နေဆိုတဲ့နေရာလေးအကုန်လုံးကမျောလင့်ထားတာတဲ့အခုသွားလို့ရှိရင်အဲ့ဒီအတိုက်စားကြီးမားသွားလို့ရှိရင်တော့ဒါလွဲတာလေးတွေရှိနေတာပေါ့နော်ဆိုတော့လက်ရှိအခြေအနေမှာလုပ်နေတာဒီကတော့ တခြားနိုင်ငံအနေနဲ့ရှင်ကြည့်ရင်လည်းမဆိုးဘူးလို့ထင်ပါတယ်ဒါပေမဲ့ဒီပန်ဒမစ်ရဲ့ပမာဏကကြီးမားတဲ့အတွက်ကြောင့်အခုလိုဖြစ်နေရတာပဲလို့ယူဆတာပေါ့နော်ဘာလို့လဲဆိုရင်မြန်မာပြည်မှာဖြစ်နေတဲ့ပိုးတွေးတဲ့နှုံတွေနော်တေကြောက်တဲ့နှုံတွေနော်စမ်းသပ်မှုအရစမ်းသပ်တဲ့ပမာဏနဲ့ပိုးတွေးတဲ့ပမာဏတွေရှင်ကြည့်လိုက်လို့ရှင်ဒါနိုင်ငံတကာမှာဖြစ်တဲ့အတိုင်းဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒီအတွက်တော့ကျုပ်ပြင်ဆင်ထားခဲ့တယ်ပြင်ဆင်ထားတာတဲ့ကိုမှတ်မိဘူးပေါ့နော်ကျွန်တော်တို့လိုအပ်နေတယ်အဲ့တော့ရေပူးရအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်ထင်တာကတော့ပထမလိုင်းမှာတော့ပထမတစ်ချိန်ဖြစ်တော့ကအတော်လေးဖြစ်တာနည်းတဲ့အတွက်ကြောင့်မို့လို့နည်းနည်းလေးပြင်ဆင်မှုအပိုင်းမှာလေးသွားတာထိုင်းသွားတာလည်းရှိတယ်အဲ့ဒီအချိုးတရမှုလေးကိုများကျွန်တော်တို့အခုတွေ့ကြုံနေရတာလားမပြောတာဟုတ်ပါတော့
ကျွန်တော်ဆရာဦးတက်ဆူလည်းမေးချင်ပါတယ်ခင်ဗျာအခုခုနကဦးတမောင်တန်းကတော့သူမြင်တာကဒီမှာအာနာဘိတ်ဘက်ကတက်ထက်သွားဆိုကြိုးစားခဲ့ပါတယ်တဲ့အဲ့တော့ဒီလက်ရှိမြမဆူရရဲ့ကင်ဆယ်ပုံနဲ့ပတ်သက်လို့ဦးတက်ဆူရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ကျွန်တော်တို့မီဒီယာမှာတက်လာတလောက်တာကျွန်တော်တို့သိခွင့်ရှိကြတာကျွန်တော်တို့အကုန်မသိရောဝေဖန်ရတာကနည်းတချို့ပိုင်းဒီမှာအားနာစရာတော့ကောင်းတာပေါ့နော်မပြေစုံတာတော့ရှိနိုင်တယ်သို့တော်လည်းပဲခြုံကြည့်လိုက်ရင်ကျွန်တော်တို့ဗမာနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ဖြစ်လာတဲ့အစကတည်းကကျွန်တော်တို့ပြောစရာတွေတော့ရှိတယ်ခင်ဗျပြောစရာဆိုတာခုမေးဖို့မှပါတယ်အစိုးရဘိုင်းကတက်အပြင်ပြည်သူလူထုလို့ပြောရမယ်ဂျန်တဲ့လူတွေအပိုင်းနှစ်ပိုင်းရှိတယ်ခင်ဗျနှစ်ပိုင်းမှာပြောစရာတွေအပြည့်ကျွန်တော်ရှိတယ်လို့ကျွန်တော်ယူဆပါတယ်ကြိုတင်ပြင်ဆင်မှုတချို့ပိုင်းတွေတကယ်ပဲအားနိုင်တဲ့နိုင်တယ်လို့ကျွန်တော်ကယူဆတယ်။ဒါကြောင့်လဲဆိုတော့ဒီကြိုတင်ပြင်ဆင်မှုဟိုကာကွယ်ရေးပိုင်းပစ္စည်းတွေနဲ့တခါစမ်းသပ်မှုကိစ္စတွေကိုဟိုအများအဆန်နဲ့ထိရောက်ရအောင်လုပ်ဖို့ဟိုအချင်းယူခဲ့တယ်လို့ကျွန်တော်ကယူဆပါတယ်။နောက်တစ်ခါသတင်းဖြန့်ချိန်မှုပေါ့နော်ပြည်သူလူထုကမယုံဘူးလို့ပြောကြတာတွေဒါကတော့မယုံဘူးပြောတိုင်းလည်းပဲကျွန်တော်ကတော့ဟိုပြောတဲ့လူတွေကိုလည်းကျွန်တော်ကအပြစ်တင်နေတယ်။ဘာကြောင့်လဲဆိုတော့ကုသမှုရှိတယ်မရှိဘူးဆိုတာဓခွဲစမ်းသပ်မှုကအပေါင်းပြမှကုသမှုရှိတယ်လို့ပဲဆိုတာထုတ်ပြန်မရှိတာ။ဟိုထုတ်ပြန်ရတာဟိုတချို့ကဟိုထင်ချန်တာလည်းပါ냐ဆိုပြီးတော့တန်တရားတွေရှောက်ပြောကြတာ။ဒါကပြည်သူလူထုဘက်ကိုကျွန်တော်ကဟိုအပြစ်တင်နေတယ်။အခုလည်းပဲဒီတိုင်းပါပဲကျွန်တော်တို့ဆိုအပိုင်းကတော့တက်နိုင်ဆုံးခုနကဆရာကိုတမောင်သားပြောသလိုဟိုစူးစားနေတယ်စူးစားခဲ့တယ်ဟိုဆက်ပြီးလဲစူးစားမယ်လို့ကျွန်တော်ယူဆတဲ့အတွက်ကျွန်တော်တို့ဗမာနိုင်ငံရဲ့ဒီကိုရိုနာဗိုင်းရပ်စ်အခြေအနေဟာအဆိုးကြီးမဟုတ်တဲ့အချိန်မှာအတက်နိုင်ဆုံးအကောင်းဆုံးတော့ဟိုဆောင်ရွက်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်အိန္ဒိယနိုင်ငံကြီးသူသဖြင့်ထိုင်းတို့စင်ကာပူတို့ချက်တော်မှာအခုကဒီတည်ဆုံးမှုနှုံးတွေတက်လာတဲ့ယောဂကူးဆက်မှုကလည်းမြင်မြန်ဆန်ဆန်ကြီးအလောက်ထိဖြစ်နေမြန်မြန်ကြီးဖြစ်လာတာတော့ဘာကြောင့်လို့တော်တော်တည့်စစ်ယူဆပါလဲ
ဘယ်လိုရဟိုအခုမီဒီယာကတော့ဟိုဒုတိယလိုင်းလို့ပြောကြတာပေါ့နော်ကျွန်တော်အမြင်ကတကဘာလုံးကိုပထမလိုင်းကိုမပြီးသေးဘူးခင်ဗျဒီသမီးအမေရိကန်ပြည်ထောင်စုမှာဒီစိတ်ပညာရှင်တွေကိုနိုင်ကဒါပထမလိုင်းပဲဗမာပြည်အနေနဲ့ပြောရင်ကိင္ကနန်းနေဖြစ်နှုံနဲ့တိမ်နှုံတက်လာတာမှန်တယ်ဒီတက်လာတာဟာဒုတိယလိုင်းလို့ကျွန်တော်တော့မယူဆဘူး။တနည်းအားဖြင့်အိမ်ဝိုင်းထဲမှာရောက်နေတဲ့ဗိုင်းရပ်စ်ဟာအိမ်ကနေကိုဝင်လာတဲ့သဘောအဆင့်ပဲရှိတယ်။ဆိုတော့ကကျွန်တော်တို့ဟာဟိုအခုမှပိုဆိုးလာတယ်လို့ကျွန်တော်တို့ကဟိုမချင်မဖင်းနဲ့တစ်ဆက်တည်းလှုပ်ဆောင်စရာတွေကျွန်တော်တို့အများကြီးဟိုလှုပ်ဆောင်ရမယ်။ဒီကောက်ွယ်စည်းအပိုင်းမှာရောခုတစ်ခါဟိုနောက်တစ်ခါနောက်မေးခွန်းမှပါမယ်။ယူကပွဲနိုင်ငံရေးကရက်တည်းရတယ်ကြည့်တော့အစိုးရဟာဒီဝေဖန်မှုတန်တွေတော်တော်ခံရတယ်ခံရတဲ့ခြေကတန်းနေဆုံးလုံးကြတယ်လို့ပဲဟိုကျွန်တော်ကထပ်ပြီးတော့ဟိုမြင်ပါတယ်လို့ပြောပြရစီ
ဆရာဦးတမောင်တန်းကိုကျွန်တော်ဒီ COVID enforcement နဲ့ပတ်သက်လို့မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ COVID ကပြီးခဲ့တဲ့ကာလတွေကသူတို့ကန့်သတ်ချက်တွေထုတ်ထားတာရှိပါရဲ့ဒါပေမဲ့ဒီကြားထဲကမှဥပမာဆိုရှင်ရန်ကုန်ပါဆိုရင် KTV တခုကနေပြီးတော့အများကြီးပြန့်ထွက်လာတာတွေဘာလို့ကဒီကြားထဲမှာပဲကန်ရောက်ကကတ်ချက်တွေရှိပြီမဲ့လူတွေအများကြီးထွက်နေတာကြီးဒါကြီးကိုအစိုးရကကောင်းကောင်းမကင်တွယ်ခဲ့တာလားဒါမှမဟုတ်အစိုးရကိုယ်တိုင်ပေါ့ရှော့ခဲ့လို့လားဘယ်လိုယူဆပါလဲ
အစိုးရလို့ပြောတဲ့အခါမှာနှစ်စစ်ပြောရမယ်ထင်တယ်နိုင်ငံရေးစနစ်ဘျူရိုကရေစီအဆင့်ပေါ့နော် ။ဘာကြောင့်လဲဆိုတော့နိုင်ငံရေးစစ်ဆိုတာနိုင်ငံရေးတောင်းမှကြည့်တယ်မျောမြင်ချက်နဲ့လုပ်တယ်။ဘျူရိုကရေစီကအဲ့ဒီနိုင်ငံရေးအစင်ကလိုချင်တဲ့ဟာကိုအကောင့်ထဲပို့ပေးရတယ်။အဲ့ဒါလို့ပြောတဲ့အခါမှာကျွန်တော်တို့အဓိကကြည့်ဖို့ကောင်းတာကစနစ်ပေါ့နော်။ခုနကျွန်တော်တို့ဒီထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေဥပဒေတွေကိုလိုက်လာအောင်လုပ်ရတယ်ဆိုတော့ဒီဒီဘူးအားဖြင့်တော့စနစ်တောင်းတာတော်ရင်ပြဋ္ဌာန်းသတ်မှတ်ချက်တွေစီမံခန့်ခွဲတဲ့စနစ်လို့ပြောပါတာ။အဲ့ဒါကကမ္ဘာပိုင်ရဲ့အကျပ်ဖြတ်ချက်တွေကိုပြန်ကြည့်ရင်ကျွန်တော်တို့ကအလွန်ညံ့ဆိုတဲ့ထင်မှရှိတယ်ခင်ဗျာ။ဒါကအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်မှမဟုတ်ဘူး။နော်အစိုးရပဲပါတီပဲတက်လာတက်လာဒီလိုကမ္ဘာပိုင်ရဲ့သတ်မှတ်ချက်ရအလွန်ညံ့ဆိုတဲ့အထဲမှာပါနေတဲ့စနစ်ကြီးနဲ့ကျွန်တော်တို့အကောင့်တွေပေါ်လာတာပါတခြားအားတွေပါအဲ့တော့ဒါကိုအခုချိန်မှာသွားပြီးတော့ကျွန်တော်တို့အပြစ်တင်ပြောဆိုနေလို့လည်းမရဘူးဒါကြောင့်မို့ကျွန်တော်ကအဲ့ဒီစနစ်နဲ့ညှော်ညီတဲ့ညှော်လင်းချက်နဲ့ပဲကြည့်ချင်တယ်အဲ့ဒီလိုကြည့်ချင်တဲ့အခါမှာစောစောကကိုသားမေးသွားတယ်လို့လက်ဟာချက်တွေအားမရနိုင်တာလေအများကြီးရှိပါတယ်နော်အဲ့ဒီနေရာမှာလဲဒီ enforcement လို့ပြောတဲ့အခါမှာလဲရေပြောအဖြစ်တော့ကျွန်တော်တို့ဒီကူးဆက်မှုယောဂါတွေနဲ့ပတ်သက်ပြီး3လုံးဆိုတာကိုလုပ်တယ်ပေါ့နော် enforcement ရယ် education နဲ့ engineering ဆိုတာရယ်3မျိုးပေါ့နော်ဆိုတော့ခုန enforcement လို့ပြောတဲ့ကာထမ်းသတ်မှတ်ချက်တွေကိုလိုက်လာအောင်စီမံခန့်ခွဲတဲ့စီမံခန့်ခွဲမှုကိုလုပ်တဲ့အခါမှာလဲလူတွေကိုပြလုပ်တယ်ဒါပေမဲ့အဲ့ဒါပညာပေးမှုနဲ့ဆက်နွယ်နေရတယ်နော်နောက်တစ်ခါအဖွဲ့အစည်းတွေပေါ့ခုနကလုပ်ငန်းတွေကိုလည်းလိုက်လာအောင်ဥပဒေနဲ့ပြဋ္ဌာန်းလှုပ်ဆောင်ရတယ်နော်အဲ့ဒီအပိုင်းကတော့ကိုဗစ်မှာမဟုတ်ဘူးဘယ်ဥပဒေပဲဖြစ်ဖြစ်ဘယ်ပြဋ္ဌာန်းသတ်မှတ်ချက်ကိုပဲဖြစ်ဖြစ်လိုက်လာအောင်လှုပ်ဆောင်နေနေရမှာကျွန်တော်တို့ရဲ့စနစ်ကြီးကစစ်စွာလက်ထက်မှာပြည့်စည်သွားခဲ့ပြီးပြီဒါကြောင့်မို့အဲ့ဒီစနစ်ကိုအမွေဆက်ခံနေရတယ်အဲ့ဒီစနစ်ရဲ့ထင်ရှားချက်လောက်ပဲလို့ပဲပြောလို့ရတယ်နော်အစိုးရကအဲ့ဒါကိုပြုပြင်ပြောင်းလဲနေတဲ့နွယ်ပြီးတော့လှုပ်ဖို့တော့လူကောင်းလို့လိမ့်မယ်ပေါ့နော်ဒါကျွန်တော်တို့ဘေးကြည့်တဲ့အမြင်မှာဆိုရင်တော့အဲ့ဒီစနစ်ကိုပါကိုဗစ်နဲ့ပတ်သက်တဲ့ပြဋ္ဌာန်းသတ်မှတ်ချက်များစီမံခန့်ခွဲမှုပြုပြင်ပြောင်းလဲရေးကိုဆက်ပြီးလုပ်နိုင်လို့ရှိရင်တော့ကောင်းတယ်နော်အခုတတိတော့အဲ့ဒီလိုလောက်ကင်ဆောင်ရဲ့ပုံချင်းကပ်ပုံကိုမတွေ့ရသေးဘူးလဟာချက်တွေကတော့အလွန်ညံ့ဆိုတဲ့စနစ်အကဲဖြတ်ချက်ထဲမှာအဲ့ဒီအလွန်ညံ့အတိုင်းပဲတွေ့ရနိုင်မယ်လို့ဒါသဘောပေါက်ကြတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်ဗ
ျဒေါက်တာတက်ဆွေလည်းမေးချင်ပါလေအတိကတော့အစိုးရဘက်ကအခုလှုပ်ဆောင်လာတဲ့အခြေအနေပေါ့ပြောမှဆိုရင်ကွရန်တင်းစင်တာတွေထားရဲအခုမလောက်နှားတော့ဘူးအဲတခြားအစ်စ်တွေဖွင့်မှုစ조사နေရတယ်တကယ်တမ်းတခြားနိုင်ငံတွေမှာဆိုရင်ကွရန်တင်းဆိုရင်စင်တာတွေရောမထားတော့ဘူးသူ့ရဲ့မှာပဲသူ့နေခိုင်းတဲ့အနေအထားမျိုးပေါ့အဲ့တော့လက်ရှိအခုမြန်မာပြည်အနေအထားကထိမ့်ချုပ်လို့ရနိုင်တဲ့အနေအထားမျိုးမှာရှိသေးလားဒါမှမဟုတ်ရှင်လုပ်ပုံကန်ပုံတွေလုံခြုံကန်ကြီးတွေပြောင်းဖို့လိုအပ်နေပြီလားဒေါက်တာတက်ဆွေမြေသိချင်ပါတယ
်အဲဒီယောဂါကမှန်ရလားအလုံးကိုအကဲမရတဲ့ယောဂါကဘာမှအတော်ဆုံးစိတ်ပညာရှင်တွေအတော်ဆုံး epidemiologist တွေခေါ်တဲ့အဲ့ဒီဂျမိုင်းပညာရှင်တွေတောင်မှမှတ်ဖို့ခက်တော့ဗမာနိုင်ငံမှာဘလို့လာမလဲဘသူပြောပြောမှန်ကောင်းမှမှားမယ်ပေါ့နော်အချက်နောက်ဒုတိယပိုင်းမေကွန်ဖြစ်တယ်ဗမာပြည်အဲဒီလိုပြခုနဆရာဦးတမောင်သာပြောသူကျွန်တော်တို့ကအဆိုးဆုံးအခြေအနေပေါ်မှာဒီကာယယောဂကြီးဖြစ်လာတာလက်ရှိ energy အဆိုးအတွေ့တာကန်ဆိုးရက်တခုသောတော်ဒီကန်ဆိုးချက်ကိုအကောင်းချက်ယူပြီးတော့ဒီလိုကာယောဂါကြီးကိုဂိုင်းတွင်နှိမ့်နှင်းနိုင်အောင်ကြိုးစားမှုတွေရှိလာတာကတော့ကျွန်တော်တို့အသိမှတ်လည်းပြီးပါမယ်။ဒါပေမဲ့လိုအပ်ချက်ကကျွန်တော်တို့အစရိယာဗျဒီနိုင်ငံသားပြန်နေကနေစကူးတယ်ဆိုတော့ဒီ quantity center လို့ခေါ်တာပေါ့နော်အဲဒီတော့ဒီသုံးလုံးတော့သိမတွင်ကြသေးဘူး။အဲ့ဒီတုန်းကလုတ်တဲ့ဟာတွေတချို့ဟာတွေကလွဲရလို့ကျွန်တော်ယူဆတယ်။ဟဲ့ဓာတ်ပုံရဲအောင်ဓာတ်ပုံထဲမှာရိပ်ပြပြီးတော့အရင်ခင်းလေးနဲ့ဟာလားတဲခိုကံလေးလူလူအစိုးရရဲ့စေရနာလူလူစသဖြင့်ပေါ့နော်လှုပ်ထားတာ။ဒါတွေတကယ်တမ်းကျတော့ဟိုမမှန်ဘူးညာအဲ့ဒါ။အဲ့ဒါလို့ဟလားဝါရဖြန့်ချင်မှုအပိုင်းနဲ့နိုင်ငံရေးနဲ့ပေါ့နော်။ယောဂထိတ်ချုပ်ရေးအပိုင်းရောနှောတာဟာဒါမှားတယ်။ကျွန်တော်စိတ်ပညာဘက်ကပဲအကျမရေးဘက်ကပဲကျွန်တော်ကကြည့်ပြီးတော့ဟိုပြောလို့ပါတယ်။အခုလည်းပဲ quality center တွေ ခုနကဟိုမိကုန်းထဲမှာပါတယ်လို့ပေါ့နော်ဒီအမေရိကန်မှာဆိုရှိတော့မရှိဘူးဝင်มาပဲကိုနေကြတာအဲ့တော့ Connecticut Center ကြီး Go Iron Sight တာတဲ့ထိရောက်တဲ့ကဝယ်ရေးကို Iron Sight တဲ့နေလို့ကျွန်တော်ယူဆတယ်နောက်ထိရောက်တဲ့ဟာပညာပေးမှုအရေးယူမှုတွေယူယူရှိတဲ့နေလို့ယူဆတယ်ဥပမာအခြေခံအကြဆုံးဖြစ်တယ်နှာခေါင်းစည်းပေါ့နော်မာစင်ကောတဲ့နှာခေါင်းစည်းဒီဟာသုံးတာတော်တော်ကိုတော်တော်ကိုဟိုစိပြက်ကံပြည့်နဲတယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီဟာတွေကိုထိရောက်အောင်ဟလာဒါစီမံခန့်ခွဲမှုအပိုင်းကအတော်လိုတယ်ခင်ဗျဟိုဘဟုနေပြည်တော်ကဘလောက်ထုတ်ထုတ်ကျွန်တော်ဟိုရွာကျွာတွေကြီးအဲထိရောက်တဲ့ဟလာဟဲ့ဟိုဟိုအုတ်ချုပ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေပေါ့နော်လုပ်တဲ့နေအရေးယူဆောင်ရွက်မှုဆိုတာဟိုအပြစ်ပေးတာတယ်မို့ကျွန်တော်တို့ကာကွယ်မှုထိရောက်ဖို့ကအရေးကြီးတယ်အပြစ်မလိုက်နိုင်တဲ့လူအပြစ်ပေးတယ်ဆိုတာဒါကမဖြစ်လို့လိုရတာနော်အဲ့တော့ထိရောက်တဲ့နေတွေဟိုကျွာတွေအထိကျွန်တော်တို့ရောက်အောင်အခုတည်းကပေါ့နော်ဟိုလက်ရှိလုပ်နေတာရဲ့အားနည်းချက်တွေကိုသုံးသပ်ပြီးတော့ပိုပြီးထိရောက်မှန်ကန်တဲ့နေတွေလုပ်တဲ့နယ်လို့ကျွန်တော်ကအစိုးရကိုအကြံပေးချင်ပါတယ်ခင်ဗျဟုတ်ကဲ့ဟုတ
်ကဲ့ကျွန်တော်တက်တင်မောင်းတန်းကိုလည်းဒီမေးခွန်းပေးချင်ပါတယ်ကျွန်တော်တို့လက်ရှိလုပ်ပုံကံပုံလေးမှာအားနည်းချက်ပေါ့ဆိုတော့ကအားနည်းချက်ကိုကျွန်တော်တို့ဘယ်လိုဝေဖန်ဖို့မဟုတ်ပါဘူးအတိကဘာတွေလုပ်ဖို့လိုတယ်လဲဆိုတော့အကြံရှိချက်ပေါ့ကျွန်တော်တင်မောင်းတန်းဘယ်လိုမြင်ပါလဲ
အဲကိုတင်ဆွေပြောသွားလို့ပဲပေါ့နော်ကျွန်တော်တို့နှာခေါင်းစီးတက်တာပေါ့ mask ပေါ့အဲ့ဒါအတိကဒီလိုကုသယောဂတွေမှာဆိုပညာပေးမှုနဲ့အဓိကတိုက်ရိုက်ဆက်နွယ်နေတယ်ပေါ့အထူးသဖြင့်စီးပွားရေးလုပ်ငန်းရှင်တွေကိုပညာပေးတာသူတို့လေးလေးနဲ့တဲ့သဘောပေါက်အောင်လုပ်တာဒီနေရာမှာများကျွန်တော်တို့အဝေးကကြည့်ရတဲ့အခါမှာအားနည်းနေတယောက်တွေ့ရတယ်သဘောပြီးပြည်သူလူထုကိုပညာပေးတာပေါ့နော်အဲ့ဒီအခါမှာလည်းဒေါက်ဆာစုကြည်တယောက်တည်းကလုပ်နေရတယ်လို့ဖြစ်နေတယ်စနစ်ကြီးတစ်ခုလုံးကစနစ်ကိုပြန်လည်တက်မှတ်ဖို့ကြိုးစားတာတဲ့ဘျူရိုကရေစီကဒေါန်ဆန်းစုကြည်ပေါ်မှာအားကိုးမှုပို့ပြီးတော့ချီးမားနေသလားလို့ထင်ရတယ်အဲ့တော့ကျွန်တော်တို့ဆက်သွယ်ဆက်ဆံရေးတွေကိုလုပ်ပြီးဆိုတဲ့အခါမှာလည်းဒေါန်ဆန်းစုကြည်ကဒိုင်ငံမဲလုပ်နေရတယ်လို့ဖြစ်နေပြီးတော့ဘျူရိုကရေစီကလှုပ်လာတာအင်မတန်ကိုအားနေတယ်လို့အပ်တဲ့သတင်းချက်လက်တွေပြည်သူလူထုကိုပေးတာတွေကလည်းအဲကျွန်တော်တို့လူချင်းရဲ့ချက်လက်တွေရဆိုရင်တိတ်ပြီးတော့မတွေ့ရဘူး။ဥပမာအားဖြင့် ICU မှာလူနာဘယ်နှယောက်ရောက်နေလဲ။ ICU ခရင်ဘယ်လောက်ရှိသလဲ။ဒါတွေအကုန်လုံးကကျွန်တော်တို့က WHO တို့ World Bank တို့ရဲ့ data တွေကိုပဲကျွန်တော်တို့ကပြန်ယူနေရတာမျိုးဖြစ်နေတယ်။ source တွေကတိုက်ရိုက်ကြည့်ရတာမျိုးတွေမရှိဘူးဗျ။အဲ့တော့ပညာပေးမှုလုပ်ငန်းကိုလုပ်တဲ့အခါမှာလည်းအဲတန်ဆိုးကျင်တာပေါ့နော်။ကျွန်တော်တို့အရင်ဆုံးကဒီ HIV တို့ဘာလို့လုပ်တဲ့ခါမှာ condom လေးကိုနေရာတကာမှာရအောင် NGOC INGOC ကကူညီခဲ့တယ်လို့အခုဒီနေရာမှာ mask ပေါ့ရနိုင်အောင်အဲ့ဒီလိုကူညီလှုပ်ဆောင်တာမျိုးကို INGOC နဲ့ NGOC ကလည်းမလုပ်ခဲ့ဘူးတတိယမှာပဲကျွန်တော်တို့အဲ့ဒီလိုလုပ်ခဲ့တာတွေ့ရတယ်မန္တလေးတခုပဲเนาะပညာပေးမှုနဲ့ရှင်တွဲပြီးတော့ဒီနှခေါင်းစည်းတွေရနိုင်အောင်လွဲကူအောင်အလကားရနိုင်အောင်လုပ်ပြီးသွားတယ်နေမြာတခုပဲရှိတယ်မန္တလေးတခုပဲတွေ့ရတယ်ကျန်တဲ့နေမြေဒီမှာကအဲ့ဒီလိုဆောင်ရွက်တာမတွေ့ရဘူးအကောင့်ထဲပေါ်တဲ့လူနဲ့ဘူဝါဒချမှတ်တဲ့လူရဲ့ကြားထဲမှာလုတ်ပိုင်ခွင့်စီးပြီးပြင်းပြင်းမရှိတာမှဖြစ်နေသလားပေါ့ဒါစဉ်းစားဖို့လိုမယ်လို့ထင်တယ
်အခုလက်တလုံးကိုပဲဒီ COVID-19 အခြေအနေဟာရွက်ောက်ပွဲဆွေးရုံကနေကိုတက်ရောက်မှုတွေထိခိုက်မှုတွေရှိနေပါပြီအဲ့တော့ကျွန်တော်နိုင်ငံရေးရတက်ခိုက်မှုတွေကလည်းအခုကဖြစ်လာကြပါပြီ COVID-19 ပေါ့ခြေခံပြီးတော့ရုပ်ောက်ပွဲတစ်ခုလုံးပေါ်တက်ရောက်မှုဒါတက်တွေရေဖြစ်ပြီးပါခင်ဗျာဘယ်လောက်ထိကြီးလာနိုင်ပါလဲ
ကျွန်တော်ကအတော်ကြီးမားတယ်လို့ဟိုတော့ယူဆတယ်ဒါပေမဲ့ဗမာနိုင်ငံရဲ့နိုင်ငံရေးဒီနေ့2020အခြေအနေဟာရုပ်ောက်ပွဲစီယုံမှုအကန့်အသတ်ကြီးလွန်းလို့နည်းလွန်းလို့တော့ဘယ်ပါတီနိုင်မယ်ဘယ်ပါတီရှုံးမယ်မဲဘလောက်ရမယ်ဆိုတဲ့ရလက်အပေါ်မှာတော့ကျွန်တော်ကတော့အပြောင်းလဲရှိမယ်လို့မထင်ဘူးခင်ဗျာဒီတိုင်းပဲပြည်သူလူထုကသူကြိုက်တဲ့အကြောင်းသူတို့ရွေးကြလိမ့်မယ်အဲစီယုမှုအပိုင်းတွေတော့ဟောအတိတ်တာကနေပါသွားလိမ့်နေလဲနေတဲ့နယ်လို့ကျွန်တော်ယူဆတယ်ဒီနေရာမှာကျွန်တော်တို့ခုနဆွံ့ရခဲ့တဲ့နှာခေါင်းစည်းနှာခေါင်းစည်းကလက်ချုပ်နှာခေါင်းစည်းတော်တော်လေးကျဆလာပြီပေါ့နော်တကဘာလုံးမှာအဲ့တော့လက်ချုပ်နှာခေါင်းစည်းကိုဘယ်ပါတီကဘယ်အကြောင်းကဖြစ်ဖြစ်ကြဲကြဲပြက်ပြက်နဲ့တပီလုံးအတိုင်းသာဒီဝေနိုင်ရင်ကျွန်တော်ကတော့ ဟိုကြံ့ခိုင်ရေးလုံလုံတခြားအဝါတွေအပြာတွေလုံလုံကျွန်တော်ကတော့ဟိုနှာခေါင်းစည်းပါရင်ကျွန်တော်တော့အပ်ပေးတယ်နော်ယူကပွဲအဲမဲသွားပေးလို့ဘယ်အယောင်လာလာပေါ့နော်အဲ့တော့နှာခေါင်းစည်းကပို့အရေးကြီးတယ်နိုင်ငံရေးတဲ့ပို့အရေးကြီးတယ်မဲပြားတဲ့အရေးကြီးတယ်ဒါကြောင့်ယူကပွဲစီယုံမှုတွေကိုအကန့်အသတ်ရှိတဲ့အတိုင်းအတာတိုင်းအတိအကျလိုက်နာတင်နေပေပါတီမဆိုအနေရီပါဝင်ပေါ့နော်လိုက်နာတဲ့အတွက်ယူကပွဲရက်လက်အပေါ်မှာတော့အပြောင်းလဲရှိမယ်လို့မထင်ဘူးတရားကိုအကြောင်းပြုပြီးနှာခေါင်းစည်းနဲ့ကာဝေးကိစ္စကိုအမျက်ထုတ်တင်ကြတယ်လို့ကျွန်တော်အကြံပေးပြီးပြေးကျင်တယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တော်တော်သင်္ဘောတန်းကိုတစ်ခုမေးချင်ပါတယ်ပြောရမစို့ယူကပွဲမှာဆက်စည်းအောင်မှုတွေထိခိုက်တာဟာပါတီငယ်တွေကသူတို့အတော်ထိခိုက်တယ်လို့မြင်နေကြတယ်ဆိုလိုတာကပါတီငယ်အစ်စ်တီထွက်လာတယ်လူပုဂ္ဂိုလ်အစ်စ်တီထွက်လာတယ်သူတို့ကစီယုံဖို့လိုအပ်တယ်လူလူနဲ့ထိတွေ့ဖို့လိုအပ်တယ်အဲ့လိုအခြေအနေဖြစ်နေတော့အခုဆိုတချို့ပါတီတွေကယူကောက်ပွဲရှေ့ဖို့အထိပါတောင်းဆိုလာကြတယ်အဲ့တော့ဥက္ကဋ္ဌတန်းအမြင်ဒါကယူကောက်ပွဲရွှေ့သိမ်းမရွှေ့သိမ်းနောက်တစ်ခုကပါတီတွေနိုင်ငံရေးစစ်ပေါ်မှာထိအောင်မှုတက်ရောက်မှုတွေရှိနေပြီလားဥက္ကဋ္ဌတန်းဘယ်လိုယူဆပါလဲ
IRI အဖွဲ့ရဲ့လေ့လာချက်ချက်လည်းကျွန်တော်တို့ထုတ်ပြန်ထားတာအရာဆိုလို့ရှိရင်တော့50ရာခိုင်နှုန်းကျော်ပေါ့နော်51လားဒီမဲပေးနိုင်သူရဲ့51ရာခိုင်နှုန်းလောက်ကလူကြီးရာဘယ်ပါတီကိုမဲပေးမယ်ဆိုတာဆုံးဖြတ်ပြီးသားလို့ပြောတယ်။ရှေဘူးကအကျင်အဲ့ဒီတောက်ကနေအကြည့်မယ်ဆိုလို့ရှိရင်တော့ပါတီငယ်တွေနစ်နာမှုကအဲ့ဒီခုန40ရာခိုင်နှုန်းကျော်ကျော်နစ်နာနိုင်တယ်လို့ပြောလို့ရတယ်။အစ်စ်စီရောမဲ့ပါတီတွေအတွက်ကတော့ဒီကိုဗစ်ဖြစ်တဲ့ကိစ္စမှာအခက်အခဲအများကြီးဖြစ်သွားတယ်။ဒါဖြင့်မေကွန်ကအဲ့ဒီပါတီတွေအတွက်ထပ်မံချိန်ပေးမယ်ဆိုရင်တော့ပို့ပြီးတော့ fail ဖြစ်နိုင်တယ်ပါဒါကမေးခွန်းဖြစ်လာတယ်ပါတီတွေအနေနဲ့နာကောင်းနာနိုင်တယ်တစုံတရာနစ်နာနိုင်တယ်စီယုံကြီးတောင်းကအစ်စ်ဝင်လာတဲ့ပါတီတောင်းကလည်းပြောလို့ရှိရင်တော့သူတို့အတွက်သူတို့လှုပ်ချင်တယ်လို့လုပ်လို့မရတဲ့အတွက်ကြောင့်အားမရနိုင်တာလည်းတော့ဖြစ်နိုင်တယ်ပေါ့နော်ဆိုတော့ရှိမလားမရှိမလားဆိုတာကတော့သက်ဆိုင်ရာပါတီတွေเนาะရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ရမှာပဲကျွန်တော်တို့ဘေးအကဲခတ်တဲ့လူကပြောတာတဲ့ပေါ့เนาะ
အခုဒေါက်တာတက်ဆွေလည်းဒီပေါ်မှာဘယ်လိုယူဆလဲကြာနောက်တစ်ချက်ကရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်ပုံဆောင်ရွက်ပုံနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
အဲဒီကော်မရှင်ကဒီလက်ရှိအစိုးရလက်ထက်မှာပေါ်လာတဲ့ကော်မရှင်အရင်လက်ထက်က2015နဲ့တော့တော်တော်လေးမတူဘူးသို့တော်လည်း NLD နဲ့ဆိုင်တော့လည်းပဲမဲဇယင်းကိစ္စမှာအတော်လေးဟိုဘယုတ်ပြည့်နိုင်ခဲ့အခုတော့နည်းနည်းတော့ငြိမ်သွားတာပေါ့နော်အခုတခါဒီယောဂာနဲ့အဲယောဂပွဲနောက်ဆုံးမဲ့မဆုပ်ဘူးကိစ္စဒါတော့ဟိုကျွန်တော်မြင်တာယောဂပွဲဥပဒေအရာပဲလောရလိမ့်မယ်နောက်တစ်ခုကကျွန်တော်တို့ဗမာပြည်ပြည်ပေါ့နော်အာဘယ်အရာမဆိုကံတရားပေါ့အခု2020ယောဂပွဲဟာကိုရိုနာဗိုင်းရပ်စ်ကယောဂာကြီးဟာကျွန်တော်ကြားရောက်ကြတဲ့ကံတရားပဲဒီယောဂကြီးပြီးမှဆိုရင်ကျွန်တော်တို့ပြပါပြီးနောက်တော့ယောဂပွဲလုပ်เสียတောင်းကြောင်းမရှိလာဘူးဆိုတော့ဒီအချက်ကိုမူတည်ပြီးတော့နာစရာရှိလဲနာမယ်အာနေစရာရှိလဲနဲမှာပေါ့ဒီအခြေအနေဇိုးပေါ်မှာပဲကျွန်တော်တို့ဆက်သွားမှာဖြစ်တဲ့တွေ့ကော်မရှင်ဟာညပညာကြီးကြီးနဲ့ယောဂပွဲဥပဒေအရာလာလုပ်တင်တယ်ဘယ်သူမျက်နှာမှာကျွန်တော်မထောက်သင့်ဘူးလို့ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဒီမှာနိုင်ငံထဲမှာယောဂပိုးတွေကလည်းတွေ့ရှိတဲ့လူကလည်းတိုးလာတယ်ကွာရန်တင်းတွေလုပ်တယ်ရက်ရွာတွေလည်းရက်ွက်တွေလည်းပိတ်ပြီးတော့လူတွေလည်းတော်တော်လေးကျွန်တော်မင်းများတော့တော်တော်လေးစိတ်ညစ်နေကြတယ်အဲ့တော့အခြေအနေကမြန်မာနိုင်ငံရဲ့အလားအလာနဲ့ပတ်သက်လို့ယောဂထင်းချုံနိုင်မဲ့အလားအလာပြင်းပြင်းလုံးနိုင်မဲ့လို့ယူဆပါသလားအကောင်းဘက်ကောမြင်ပါလားဒေါက်တာတက်ဆွေအရင်ဆုံးဖြစ်ပြီးပါခင်ဗျာ
အော်ဒီလိုပြအခုကိုရိုနာဗိုင်းရပ်စ်ကတကမ္ဘာလုံးထင်းချုံကာကွယ်ရေးဘိုင်းကိုကြည့်ရင်အလားဘယ်သူစီကနေဘယ်လိုကူးလာတယ်ဆိုတော့နောက်ကျောင်းတန် trace ခေါ်တာပေါ့နော် tracking လုပ်တဲ့ဟာကတလောက်အရင်ကြည့်ဘူးတကဘာလုံးဖြစ်နေပြီလေတူတဲ့ပတ်ဝန်းကျင်ကြီးမှာဖြစ်နေတော့ကအဟိုတကားပိတ်ကြီးဒီခြံစည်းရိုးပိတ်ယုံနေတော့အနီးကတော့ကျွန်တော်ကတော့လက်တွေ့ကြတယ်မထင်ဘူးတပီလုံးအတိုင်းတာလူအများစုအတိုင်းအတာနဲ့ကာကွယ်ရေးစနစ်ဒီစနစ်တကျဒါလုံးတဲ့နေဟုတ်လားအခုပြပြမူတွေဟိုပိတ်ဒီပိတ်ဒီမမရဘူးခင်ဗျပဲခုဟူတရုတ်ပြလာတာလည်းမဟုတ်နိုင်ငံသားပြန်လည်းမဟုတ်ကျွန်တော်တို့ကမ္ဘာမြန်မာနိုင်ငံမြေပေါ်မှာကိုရှိနေတာတပြည်လုံးမှာရှိနေတာဆိုတော့ကကဝေးခုအဲ့ဒါလို့ပေါ့နော်ဟိုခြံစည်းရိုးပိတ်တဲ့နီးတွေတိရောက်တဲ့ ကာကွယ်ရေးနည်းတွေလုပ်တင်တယ်လို့ကျွန်တော်ကြံပေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒေါက်တာတင်မောင်သားလည်းဖြည့်စီချင်ပါတယ်ခုနကမြန်မာပြည်အတွက်မျှော်လင့်ချက်ရှိရလားအခြေအနေကဘယ်လိုမြင်ပါလဲ
ကိုင်းပြဲပုံပေါ်မူတည်မှာပေါ့နော်အဲ့တော့တော့ချက်ကတော့ရွေးကောက်ပွဲကြောင့် COVID-19 ပို့ပြီးတော့မပြန့်နှံ့ဖို့ပေါ့ဒါကကျွန်တော်ဥတီချက်ထားမှာပေါ့အဲ့လိုလုပ်တဲ့အခါမှာလည်းရွေးကောက်ပွဲကော်မရှင်ကပို့ပြီးတော့အရင်လုပ်နေချမဟုတ်တဲ့အစင်သားတွေတဲကထပ်ပြီးထိုးထင်းတီထွင်ဖန်တီးလုပ်နိုင်တာလေးတွေလည်းရှိနေပါတယ်ဥပမာအဖြစ်ဆိုတော့ကျွန်တော်ပြောခဲ့လို့ IR လီလာချက်ရမတတိယကနှုန်းကဘယ်ပါတီကိုဆုံးဖြတ်ပြီးမေးသိမ်းတယ်လို့ဆုံးဖြတ်ပြီးသားဖြစ်ကြတယ်ဆိုရင်အဲ့ဒီဆုံးဖြတ်ပြီးသားလူတွေအခုချိန်အားစပြီးတော့စာရွက်ထဲမှာရေးပြီးတော့ကြိုတင်မဲအနေနဲ့ပြီးတဲ့စနစ်ပုံမူချက်ပြန့်စွာလုပ်လို့ရနိုင်ပါတယ်နော်လုပ်လဲလုပ်သိမ့်တယ်လို့ထင်တယ်ဒီချိန်ကာလမှာနောက်တစ်ခါကျန်တဲ့ဘယ်သူဘယ်ပါတီကိုမဲပြရမယ်ဆိုတာကိုမဆုံးဖြတ်နိုင်သေးတဲ့လူတို့အတွက်တော့တချို့ကမဲယုံကိုလာပေးနိုင်လေเนาะအဲ့တော့40နဲ့60ကြာ60အထက်မဲပေးတဲ့သူတွေကတော့เนาะရေကောက်ပွဲကော်မရှင်ကနေအိမ်တိုင်းရာရောက်မဲသွားယူတာမျိုးတွေအခုချိန်အချိန်လုံလုံလောက်လောက်ယူပြီးတော့လုပ်လို့ရနိုင်ပါတယ်အဲ့တော့လုံယုံလုံစင်မဟုတ်ပဲရေကောက်ပွဲကော်မရှင်ကလက်ရှိကိုဗစ်ကာလနဲ့အညီထိုးထွေးတီထွေးလုံနိုင်တဲ့ကိုက်ပြနိုင်မှုပေါ်မှာမူတည်ပြီးနိုင်ငံရေးတက်ရောက်မှုတွေကိုဗစ် -19 ပေါ်မှာထိန်းချုပ်နိုင်မှုတွေကဖြစ်ပေါ်လာနိုင်မယ်လို့ထင်ပါတယ်
။ကိုဗစ်ကရောဂါထိန်းချုပ်မှုရွေးကောက်ပွဲပေါ်တက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာရေးသေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးတော့ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်သားညှဦးပါ။
ဆက်ဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ဆောင်းဦးရာသီမှာရာသီတုပ်ကွေးဖြစ်ပွားလေရှိတာကြောင့်ဒီရာသီတုပ်ကွေးနဲ့ရောဂါလက္ခဏာဆင်ဆင်တူပြီးကူးစက်မှုတိတ်ညံနဲ့လက်ရှိဖြစ်ပွားနေတဲ့ COVID-19 နဲ့မမှားအောင်ဒီနှစ်အတွက်ရာသီတုပ်ကွေးကာကွယ်ဆေးတွေထိုးကြဖို့ကျန်းမာရေးအရာရှိတွေကတတိပေးနေပါတယ်။ဓာတ်ခွဲဆန့်သက်ခြင်းမှာရောဂါပိုးရှိမရှိသိနိုင်တဲ့ COVID-19 အတွက်ကာကွယ်ဆေးလည်းအခုထိမရသေးတာကြောင့်ဘယ်ချိန်နှစ်ဆက်ပြီးကူးစက်ပြန့်နှံ့မှုရှိနိုင်လဲဆိုတော့မသိရသေးပါဘူး။ဒါပေမဲ့ရာသီတုပ်ကွေးအတွက်ကတော့ကာကွယ်ဆေးကရှိနေတဲ့အတွက်နှမျိုးမမှားအောင်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းနေတာပါ။ကမ္ဘာတစ်လုံး COVID-19 ကူးစက်မှုဟာစနေနေ့မှာတန်း30ကျော်နေပြီဖြစ်ပြီးသေဆုံးရသူကတသန်းနီးပါးရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာတော့အခုဆုံးရောဂါအကူးဆက်ခံရသူစုစုပေါင်း4,880ရှိပြီဖြစ်ပြီးသေဆုံးသူက82ဦးရှိနေပါတယ်။ Belarus သမ္မတ Alexander Lukashenko နှုတ်ထွက်ပေးဖို့အတွက်စနေနေ့က Minsk မြို့မှာခြိတက်တောင်းဆိုဆန္ဒပြသူ 2,000 လောက်ရှိပြီးရာနဲ့ခြိတဲ့ဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးခဲ့ပါတယ်။ဩဂုတ်လ9ရက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာသူ့အနိုင်ရတယ်လို့ Lukashenko ကကြေညာခဲ့ခြင်းကစပြီးနိုင်ငံတွင်းမှာလူလူဆန္ဒပြပွဲတွေနဲ့မတိမငြိမ်ဖြစ်လာနေတာပါဆန္ဒပြသူတွေကိုသမ္မတလူကာရှန်ကိုကချင်းမုန်းခဲ့တာအတွက်သူ့အစိုးရအပေါ်မှာဒဏ်ခတ်အရေးယူမှုအစ်တွေချမှတ်ဖို့ EU ဥရောပသမဂ္ဂကစဉ်းစားလာနေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာထောင်ထဲချီတဲ့ဆန္ဒပြသူတွေကရဲတပ်ဖွဲ့ရဲ့သတိပေးချက်ကိုအာခံပြီးသမိုင်းဝင်ဆန္ဒမလုံးရင်ရင်ကိုတိမ့်ပိုင်ရင်စနေနေ့ကဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံမှာရွေးကောက်ပွဲအစ်စ်ကျင်းပပေးဖို့နဲ့ဘရင်စနစ်ပြုပြင်ပြောင်းလဲဖို့ဆိုတဲ့ထိုင်းကျောင်းသားတွေဥဆောင်တဲ့လှုပ်ရှားမှုကိုထောက်ခံဆန္ဒပြကြတာဖြစ်ပါတယ်။နိုင်ငံရေးလှုပ်ရှားသူတွေကလည်းပူးပေါင်းပါဝင်တဲ့အနေနဲ့စနေနေ့ဆန္ဒပြပွဲကိုလူ 9,000 လောက်တက်ရောက်တယ်လို့ခန့်မှန်းထားပြီးဘန်ကောက်မြို့သမိုင်းဝင်ရင်ပင်မှာနှစ်ရက်ဆက်တိုက်ဆန္ဒပြပွဲလုပ်သွားမှာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာလည်းခြိတက်ဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်ထားတာပါ။အိန္ဒိယနိုင်ငံမှာနယူးဒေလီမြို့တော်အပေါ်ဝင်နေရာအများအပြားကိုတိုက်ခိုက်ဖို့အတွက်စီစဉ်နေတဲ့အယ်ကိုင်ဒါစစ်သွေးကြွ9ဦးကိုဖမ်းဆီးခဲ့တယ်လို့အင်ဒီယာအမျိုးသားထောက်လှမ်းရေးအဖွဲ့ NIA ကစနေနေ့မှာကြေညာပါတယ်။အဲ့ဒီထဲက6ဦးကိုအိန္ဒိယနိုင်ငံအရှေ့ပိုင်းအနောက်ဘင်္ဂလားပြည်နယ်ထဲမှာဖမ်းမိခဲ့တာဖြစ်ပြီးကျန်3ဦးကိုတော့တောင်ပိုင်းကီရာလာပြည်နယ်ထဲမှာဖမ်းမိခဲ့တာပါ။ဒီလူတွေဟာပါကစ္စတန်ကအားပေးနေတဲ့အယ်ကိုင်ဒါအဖွဲ့ခွဲနဲ့ပတ်သက်နေတယ်လို့ပြောပေမဲ့ပါကစ္စတန်နိုင်ငံရဲ့ရုံးကတော့ဒီဖြစ်အပေါ်မှာချက်ချင်းမှတ်ချက်ပေးဖို့ညှဉ်းဆန်ပါတယ်။တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာ။
This program has come to you from the Voice of America, Washington.